သာသနာတော်နှစ်2556ခုနှစ်မြန်မာသက္ကရာ1384ခုနှစ်တဘောဒလာဆန်14ရက်နေ့ခရစ်သက္ကရာ2013ခုနှစ်ဖေဖော်ဝါရီလ24ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်တဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ဂျက်ကလော့စီရီတော်မြတ်ကြီးနေ့ရှိဂျက်ကလော့ပရိယတ်ဒီစာသင်တိုက်မဂ္ဂဝိပဒနာဓမ္မရေးတာမှာကျင်းပပြုလုပ်အပ်သော82ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌတရားစခန်းပေါ်မှာခဏိသစ္စာတရားလုံပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြုမောစီတေဝအကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်ရင်ကတရားလာရောက်နာဟုကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညံသက္ကရာဂามိမညံအနာဂามိမညံရဟတမညံများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညံကခန္ဓာဆိုင်လို့သောတာပတ္တိမညံများယနေ့ကြပါစေသက္ကရာဂามိမညံများယနေ့ကြပါစေအနာဂามိမညံများယနေ့ကြပါစေအရဟတမညံများယနေ့ကြပါစေလို့သနာပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဝိပဿနာတရားအလုံးအားထုတ်တဲ့ယောဂီပုဂ္ဂိုလ်များဟာမိမိတို့ရဲ့တန်တမာရှိတဲ့ပစ္စုပ္ပန်ယုံနာခန္ဓာကိုရှုမှတ်သုံးသပ်ပွားများပေးကြရမှာဖြစ်ပါတယ်။ဘယ်ခန္ဓာလဲလဲပစ္စုပ္ပန်ခန္ဓာ။အဲဒီပစ္စုပ္ပန်ခန္ဓာကိုပရိစ္ဆေသမုပ္ပါဒ်တရားတော်နိအိယကြည့်လိုက်တဲ့အခါကျတော့သလာယရဏဆိုတဲ့အာယရဏ6ပါးကိုခြေခံပြီးတော့ပေါ်လာတဲ့မြေစိတ်ခန္ဓာကြာစိတ်ခန္ဓာနာစိတ်ခန္ဓာစားစိတ်ခန္ဓာတွေးထိစိတ်ခန္ဓာတွေးတော်စိတ်ခန္ဓာဆိုတဲ့ခန္ဓာ5ပါးပဲဖြစ်ပါတယ်အဲ့ဒီခန္ဓာ5ပါးကိုကြည့်တဲ့နေရာမှာအရင်ကပေါ်ခဲ့ဖို့တဲ့ခန္ဓာကိုပြန်အာယုံပြုရမှာမဟုတ်ဘူးမပေါ်သေးတဲ့ခန္ဓာကိုလည်းလှမ်းမြှောက်ကြည့်ရမှာမဟုတ်ဘူး။ဘယ်ခန္ဓာကိုကြည့်ရမလဲ။ပစ္စုပ္ပန်ခန္ဓာကိုကြည့်ရမှာ။ပစ္စုပ္ပန်ခန္ဓာကိုကြည့်တော့ဘယ်လိုမြင်အောင်ကြည့်မလဲ။ဒါရေးကြည့်တာပေါ့နော်။ဩမျက်စိကအစဉ်ကိုကြည့်တော့မျက်စိပေါ်တယ်။ဖတ်တာဖြစ်တယ်ဝေဒနာဖြစ်တယ်။ဟုတ်ပြီ။အဲ့ဒီခန္ဓာကိုဘုန်းကြီးတို့ပရိသတ်တွေကဘယ်လိုမြင်အောင်ကြည့်ရမလဲဒါအရေးကြီးပါတယ်သုံးသပ်တယ်ပြောမယ်ဆိုလို့ရှိရင်တော့ဘယ်လိုပြောမလဲဖြစ်ပြမြင်အောင်ကြည့်မယ်ဖြစ်ပြမောအောင်ကြည့်မယ်ဖြစ်ပြဆုံးအောင်ကြည့်မယ်ဒီလိုပဲပြောမှာပေါ့နော်ဟောပြီအဲ့ဒီဖြစ်ပြမြင်အောင်ကိုပဲဘယ်လိုကြည့်မလဲဖြစ်ပြမောအောင်ဘယ်လိုကြည့်မလဲဖြစ်ပြဆုံးအောင်ဘယ်လိုကြည့်မလဲဒါကြတော့နည်းနည်းလေးအခက်အခဲလေးတွေဖြစ်သွားပြီပေါ့လေဖြစ်ပြမြင်အောင်ဘယ်လိုကြည့်မလဲเนาะဖြစ်ပြမြင်အောင်ဘယ်လိုကြည့်မလဲဖြစ်ပြမြင်အောင်ဘယ်လိုကြည့်မလဲဆိုရင်အရင်ဆုံးသိထားရမှာကဖြစ်ပြဆိုတာဘာလဲဒါကိုသိထားရမယ်ဟုတ်လားဖြစ်ပြဆိုတာဘာမှမမသိဘဲနဲ့ဖြစ်ပြမြင်အောင်ဘယ်လိုလုပ်ကြည့်မလဲเนาะဖြစ်ပြတော့ပြောနေကြတာပဲဘသူရဲ့ဖြစ်ပြလဲဘလို့ဟာကိုဖြစ်ပြလို့ခေါ်တယ်လဲဒါလဲသိထားဖို့လိုပါတယ်ဘသူရဲ့ဖြစ်ပြလဲဆိုရင်တော့အားလုံးသိတဲ့အတိုင်းပြောလဲပြောပြပါပြီယုတ်နံတို့ရဲ့ဖြစ်ပြဘလို့ရဲ့ဖြစ်ပြတော့ယုတ်နံတို့ရဲ့ဖြစ်ပြအဲ့ဒီယုတ်နံဒီအတဘောခန္ဓာသဘောခန္ဓာဆိုတဲ့နှစ်မျိုးရှိတဲ့အထက်မှာသဘောခန္ဓာကိုယူရမယ်နော်အတဘောခန္ဓာဆိုတဲ့ပုံမှန်သဏ္ဍာန်ကြီးကိုမယူရဘူးသဘောခန္ဓာဆိုတဲ့သဘာဝတရားကလေးကိုယူရမယ်သဘောတရားသဘာဝတရားတရားဆိုတာသဘောဆိုတာတရားနော်ပညာပရမတ်နှမျိုးရှိတဲ့အထက်မှာအဲပရမတ်ကိုယူပညာပရမတ်ဆိုတဲ့စကလုံးလေးကြတော့နည်းနည်းလေးမြင့်သွားပြီပေါ့နော်အဲ့ဒီတော့ခုနစကလုံးကပို့ပြီးတော့ထင်ရှားပါတယ်သဘာဝတရားကိုကြည့်သဘောကိုကြည့်ဟုတ်တယ်မလားအဲ့ဒီသဘာဝတရားသည် ပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒုပေါင်းကခြေလဲလဲမဟုတ်ပါဘူးတဘာဝတရားလေးပါဒီတော့စိတ်ထဲမှာပုံမှန်တရားအကောင်းအထည်တစ်ခုခုကိုမြင်နေခဲ့သည်ရှိတော့အမြင်မှတဘာဝတရားကိုမြင်မှအမြင်မှဒီလိုလေးမှတ်ထားပေါ့ပုံမှန်တရားအကောင်းအထည်တစ်ခုခုကိုမြင်ခဲ့တော့အမြင်မှပုံမှန်တရားကိုမြင်ခဲ့တော့အမြင်မှတဘာဝကိုမြင်မှအမြင်မှနော်စိတ်ထဲမှာဒုပေါင်းကခြေလက်မပါဘူးပုဂ္ဂိုလ်မပါဘူးတတ္တဝါမပါဘူးယောက်ျားမိန်းမမပါဘူးဒါမှအမြင်မှဟုတ်တယ်မဟုတ်လားဟောပြီပုဂ္ဂိုလ်တတ္တဝါတော့မဟုတ်ပါဘူးယောက်ျားမိန်းမတော့မဟုတ်ပါဘူးတဘာဝကိုတော့မြင်နေပါပြီတဲ့နော်တဘာဝကိုတော့မြင်နေပါပြီတဲ့ဒါပေမဲ့လို့လည်းပဲအဲ့ဒီတဘာဝလေးကိုငါလို့ဆွဲခဲ့သည်ရှိတော့ဘယ်နဲ့လဲဒါလည်းမှားနေသေးတာပဲနော်နှစ်ဆင့်ပြောတယ်နော်ပရမတ္တဆင့်ကပုဂ္ဂိုလ်တဘာဝဒုပေါင်းကခြေလက်ကိုမမြင်တဲ့တဘာဝကိုမြင်ပါစေဒါပရမတ္တဆင့်နော်ပုဂ္ဂိုလ်တဘာဝမမြင်စေနဲ့ဒုပေါင်းကခြေလက်မမြင်စေနဲ့ပုံပန်းတရာမမြင်စေနဲ့ဟုတ်လားအကောင်အထည်မမြင်စေနဲ့ဘာကိုမြင်ရမှာလဲ။ဟောပြီသဘာဝကိုမြင်ပါစေ။သဘာဝကိုမြင်ပါစေ။နော်။သဘာဝက၅မျိုး။ရုပ်ဆိုတဲ့သဘာဝ၊ဝေဒနာသဘာဝ၊သိညာသဘာဝ၊သင်္ခါရသဘာဝ၊ဝိညာဉ်သဘာဝ။ရုပ်ဘာသဘောရှိတော့။အဲဖောက်ပြန်တဲ့သဘာဝသည်ရုပ်နော်။ဖောက်ပြန်တဲ့သဘာဝသည်ရုပ်။ခံစားတဲ့သဘာဝသည်ဝေဒနာ။မှတ်သားတဲ့သဘာဝသည်သိညာ။ပြုပြင်တဲ့သဘာဝသည်သင်္ခါရသိတဲ့သဘာဝသည်ဝိညာဉ်ဆိုတဲ့စိတ်ပေါ့ဟုတ်လားဒါလေးတွေအားလုံးသဘာဝတွေကြီးပဲနော်အဲ့ဒါဖောက်ပြန်တဲ့တရားဘယ်လိုဟာလဲလို့မေးတော့ဟောပြီဘယ်လိုဖြစ်တာကိုဖောက်ပြန်တယ်လို့ခေါ်လဲသဘာဝတစ်ခုမှသဘာဝတစ်ခုသို့ပြောင်းပြောင်းသွားတာကိုဖောက်ပြန်တယ်လို့ခေါ်တယ်ဟုတ်လားနာတယ်ပရမမနာဘူးအခုနာလာတယ်ထင်္ခါသတော်ကမနာဘူးအခုနာလာတယ်ဒါဖောက်ပြန်နေတာတကြကျင်းလာတယ်တကြကြိုက်တယ်တကြပူတယ်တကြထုံတယ်အတကြဆက်ကနေဆက်ကနေဖြစ်တယ်လှုပ်လှုပ်ရော့ရော့ဖြစ်တယ်ဒါလေးတွေကသဘာဝလေးတွေအဲ့ဒါရုပ်ရဲ့သဘာဝလေးတွေလို့ခေါ်တယ်နော်တလန်းချင်းတလန်းချင်းလှမ်းနေရင်ပုံမှန်တတန်ခြေတော်ကြီးကပြညက်ဟုတ်လားပုံမှန်တရခြေတော်ကြီးကပြညက်ပြညက်အတဘောခန္ဓာလို့ခေါ်တယ်အဲ့ဒီပုံမှန်တရခြေတော်ကြီးထဲမှာရှိတဲ့သဘာဝလေးတွေခြေတော်လှမ်းလိုက်တာနဲ့လှုပ်တဲ့သဘောလေးရှိတယ်ရွေးတဲ့သဘောလေးရှိတယ်နော်အပေါ်မြောက်လိုက်တာနဲ့တွန်းတင်တဲ့သဘောလေးရှိတယ်ဆွဲယူတဲ့သဘောလေးရှိတယ်ခြေတော်ကပေါ်ကိုမြောက်ကြည့်ပေါ့တလန်းချင်းတလန်းချင်းလှမ်းတဲ့အခါမှာခြေတော်ကလေးမြောက်ကြည့်မြောက်ကြည့်တဲ့အခါကျတော့တခါတခါလဲအောက်ကတွန်းတင်လိုက်တယ်လို့ခံစားရတာပေါ့တခါတခါလဲအပေါ်ကဆွဲယူလိုက်တယ်လို့ခံစားရတယ်နော်ဘာနဲ့ဆွဲတယ်လဲဆိုတော့ဘာနဲ့မှတော့ဆွဲတာမဟုတ်ဘူးနန္ဒရာကမြောက်ချင်တဲ့စိတ်ရှိတယ်ခြေတော်ကလေးကမြောက်လာတယ်အလွယ်တကူဇက်ကနဲ့မသွားနဲ့ဇင်ညာလျှောက်တဲ့အခါမှာအောက်ချရတဲ့ခြေတော်ကိုပေါ်အသားရကလေးမြောက်ကြည့်လိုက်မြောက်ကြည့်လိုက်တဲ့အခါကျတော့တခုခုနဲ့ဆွဲယူလိုက်တဲ့လိုမျိုးနော်နည်းနည်းလေးမြန်မြန်သွားရင်တော့သိမ့်မထင်ရှားဘူးဘာကြောင့်လဲဆိုတော့ကိုယ့်ရဲ့ဘယောကပါနေတာကိုကိုယ်ကမြန်မြန်သွားခြင်းနဲ့ဘယောကပါနေတဲ့အခါကျတော့သူ့ရဲ့ပုံမှန်သဘာဝမပေါ်ဘူးပေါ့အဲသူ့ရဲ့ပုံမှန်သဘာဝပေါ်အောင်ဘယ်လိုသွားမလဲခပ်ဖြည်းဖြည်းသွားခပ်ပြေးပြေးသွားတဲ့အခါမှာနော်ခြေတော်ကိုပုံကိုဆွတ်တင်ကြည့်လိုက်လက်ကလေးအောက်ချထားချထားပြီးတော့ပုံကိုဆွတ်တင်ကြည့်လိုက်ဟုတ်လားမြောက်ကြည့်လိုက်ဖြည်းဖြည်းလေးမြောက်ကြည့်လိုက်တဲ့အခါကျတော့လေးလေးပင်ပင်ပစ္စည်းကလေးတစ်ခုကိုအပေါ်ကဆွဲယူလိုက်တယ်လို့မျိုးအောက်ကတွန်းတင်လိုက်တယ်လို့မျိုးဒါလေးသတိထားမိလိုက်နော်အဲ့ဒီလိုကိုယ်ကိုယ်တိုင်ဆန်းဆန်းပြီးတော့ကြည့်ရတယ်အလုပ်တစ်ခုလုပ်တယ်ဆိုတာကဒီလိုသဘောရှိတယ်ဒီလိုသဘာဝရှိတယ်ဒီလိုအနေထားရှိတယ်ဆိုရင်တရားနာနေုံနဲ့မပြီးဘူး ကိုနေရာကိုပြန်ရောက်တဲ့အခါမှာလက်တွေစမ်းကြည့်ရတယ်။ဘုန်းကြီးတွေယောဂီတွေဟုတ်လား။လက်တွေစမ်းသပ်ကြည့်ရတယ်။ဒီတိုင်းဟုတ်သလားမဟုတ်ဘူးလားဆိုတာကိုလက်တွေစမ်းကြည့်ရတယ်။စမ်းမကြည့်လို့မရဘူးနော်။အဲတော့လက်ကလေးအောင်ခြားတာခြားတဲ့လက်ကလေးကိုအပေါ်ကိုမြှောက်တင်ကြည့်လိုက်။မြှောက်တင်ကြည့်နော်။အဲ့ဒါလည်းမြှောက်တင်လိုက်တဲ့အခါကျတော့တဖြည်းတဖြည်းတဖြည်းတဖြည်းတရေတရေတရေတရေဖြည်းဖြည်းလေးမြှောက်တင်ကြည့်။အောက်ကနေတွန်းတင်ပေးလိုက်တဲ့လိုမျိုးအပေါ်ကနေဆွဲယူလိုက်တဲ့လိုမျိုးဒီလိုခံစားရတာပေါ့လေ။အဲ့ဒါဝါယောရဲ့တတိဆိုတာအဲ့ဒါပေါ့နော်။ဝါယောရဲ့တတိရွေးရှားတဲ့သဘော။အောက်ကိုချလိုက်တဲ့အခါကျတော့ဟာတခါလေကိုကဖြည်းဖြည်းလေးချနေပြီမလို့သူကကြာကျင်နေပြီနော်။ကိုစိတ်ကအောက်ကိုချမလို့စိတ်ကူးယုံရှိတဲ့သူကတဖြည်းဖြည်းနဲ့ဆိုင်ကနေဆိုင်ကနေဆိုင်ကနေကြာကြာသွားတယ်ဟုတ်လားဒဲလုံးကလေးတလုံးကျိုးနဲ့ချီပြီးတော့အပေါ်ကနေတဖြည်းဖြည်းချလိုက်တလို့မျိုးကြာကြာကြာကြာသွားလေးလေးပင်ပင်သဘောမျိုးလေးတတိထားမိတယ်နော်အပေါ်ကိုဆွဲလိုက်တော့ပေါ့ပေါ့ပါပါသဘောမျိုးလေးအောက်ကိုချလိုက်တော့လေးလေးပင်ပင်သဘောမျိုးလေးလေးပင်နဲ့ပေါ်ပါတယ်ဒါဝါရောရဲ့သဘောတွေပေါ့နော်ဝါရောရဲ့သဘောတွေပေါ့အဲ့ဒီလိုခြေတော်ကလေးရွေရှားသွားတဲ့အချိန်မှာကိုစိတ်ကလိုက်သိမေးပေါ့ရွေရင်ရွေတယ်လို့သိအောက်ကြရင်ကြတယ်လို့သိအပေါ်မြောက်ရင်မြောက်တယ်လို့သိနောက်ကနေလိုက်လိုက်သိပြလိုက်နော်လိုက်သိပြလိုက်တကူပြီးတကူလိုက်လိုက်ပြီးတော့သိပြလိုက်တဲ့အခါကျတော့အသိကလေးကနံလို့ခေါ်ဟုတ်လားခြုံပြီးတော့ပြောရင်နံပေါ့နာခန္ဓာ၄ပါးရှိတယ်ဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအတ္တနဲ့ခန္ဓာလေးပါးကနတ္တရားအခုနဟောဒီပုံမှန်တရားကြီးထဲမှာရှိနေတဲ့သဘောဝတရားကလေးတွေကယုတ်တရားနော်အဲ့တော့ရွေရှားနေတဲ့သဘောငြိမ်သက်နေတဲ့သဘောကိုသိပေးလိုက်မယ်ဆိုရင်ခြုံပြီးတော့ပြောရင်တော့သိတယ်ပေါ့နော်ခြုံပြီးတော့ပြောရင်သိတယ်ပေါ့ဒါပေမဲ့အဲ့ဒီသိတယ်ဆိုတဲ့သဘောဝထဲမှာကိုပဲပြန်ပြီးတော့ခွဲကြည့်လိုက်မယ်ဆိုရင်တခါတခါလည်းသိယုံမဲ့သိတယ်ဘာမှစိတ်ထဲမှာထူးခြားတဲ့ခံစားချက်မပါဘူးသိယုံမဲ့သိတယ်ထူးခြားတဲ့ခံစားချက်မပါဘဲနဲ့သိယုံမဲ့သိတာမျိုးလည်းရှိတယ်အဲ့ဒါကိုဝိညာဉ်လို့ခေါ်တယ်အဲ့တခါတခါကြတော့နော်ဇင်ညာလျှောက်လို့ကောင်းတယ်ဇင်ညာလျှောက်လို့မကောင်းဘူးစသဖြင့်ကောင်းမကောင်းသဘောတတောင်တတာရှိတယ်တတောင်တတာမရှိဘူးအဲ့ဒီလိုကောင်းမကောင်းသဘောလေးတိုင်းတာပြီးတော့ခြိတာကြတော့ဝေဒနာလို့ခေါ်တယ်။ဒါဝေဒနာသရခံစားတာခံစားမှုပါရင်ခံစားမှုပါရင်သူကနော်ဒီပေါ်မှာကောင်းတယ်ဆိုတဲ့ဘက်လည်းခံစားခြင်းခံစားမယ်မကောင်းမှုဆိုတဲ့ဘက်လည်းခံစားခြင်းခံစားမယ်ကောင်းမကောင်းဘယ်ဘက်မှမပါဘဲနဲ့အမှုမဲ့မှတ်မဲ့နေတာမျိုးလည်းပဲဖြစ်ကောင်းဖြစ်မယ်ပေါ့ဟုတ်လားအဲ့လိုမှုမဲ့မှတ်မဲ့နေတာမျိုးကြတာဥပိ္ပခာလို့ခေါ်တယ်။စေတမကျင့်တတ်တာတို့အာရတာတို့ကောင်းတာတို့ဆိုတာကဒုက္ခဝေဒနာလို့ခေါ်တယ်။စေတမမကျင့်တတ်ဘူးအာမရဘူး။ဟုတ်လား။ဇင်ညာရှောင်းရင်လည်းဟာရှောင်းလို့မကောင်းဘူး။တရားရှုရင်လည်းဒီနေ့တရားရှုလို့မကောင်းဘူး။ဘာဝေဒနာလေးလဲ။ဒုက္ခဝေဒနာလေးဖြစ်နေ။အဲ့ဒီဝေဒနာထဲမှာအတိဆိုတဲ့စိတ်ကောမပါဘူးလား။သိတာကစိတ်ခန္ဓာရာကဝေဒနာပေါင်းဖြစ်နေတာဟုတ်လားဒီခန္ဓာ၅ပါးထဲမှာပေါင်းဖြစ်နေတာခွဲလို့မရဘူးကိုယ်စိတ်ထဲမှာစိတ်လို့ထင်လို့ဒါစိတ်ပါပဲလို့သတ်မှတ်လိုက်တာဝေဒနာလို့ထင်လို့ဒါဝေဒနာပါပဲလို့သတ်မှတ်လိုက်တာတကယ်တမ်းကျတော့စိတ်နဲ့ဝေဒနာအတူတူပဲစိတ်နဲ့ဝေဒနာတွေမကဘူးတင်ညာတို့သင်္ခါရတို့လည်းအတူတူပဲတင်ညာကမှတ်သားတဲ့သဘောရှိတယ်ကောင်းတယ်မကောင်းဘူးဆိုတာအရင်တော့ကမှတ်ထားဘူးတာမှတ်ထားဘူးလို့ခံစားလို့ရတာပေါ့မှတ်မထားရင်ဘယ်ခံစားလို့ရမလဲအဲဒါကြောင့်မှတ်သားတာကသိညာခံစားတာကဝေဒနာပြုပြင်တာကအမျိုးမျိုးအတွင်းလေးတွေပေါ်နေတာကသင်္ခါရအာလမောလိုက်တော့နာခန္ဓာဘယ်နှပါလဲသိယုံသိတာကစိတ်ခံစားတာကမှတ်သားတာကသိညာပြပြတဲ့သဘောလေးကအဲ့ဒီလေးမျိုးကတပေါင်းနဲ့ဖြစ်နေတယ်အဲ့ဒီတပေါင်းနဲ့သောလေးမျိုးကိုနံလို့ခေါ်တယ်ဒါကရုပ်ရှိတယ်နံရှိတယ်အကျမ်းမင်းပြောမယ်ဆိုရင်နံသာသိတဲ့သဘောပဲဟုတ်လားအမျိုးမျိုးဖောက်ပြန်တာကရုပ်သိတာကနံ အမြဲမဖောက်ပြန်တာကယုတ်တိတာကနာဒါလေးကိုကဲခတ်ပြီးတော့ကြည့်အကဲခတ်ပြီးတော့ကြည့်ပရမသုံးကြည့်တဲ့အခါကျတော့ပရမသုံးကြည့်တော့ကြည့်တယ်ဆိုတာသိပေးနေတာကိုပြောတာပေါ့ဘာနဲ့သိပေးမလဲတတိသူ့ကိုတတိထားပြီးတော့ကြည့်နေတယ်နော်သိကျင်တဲ့ချင်းချမသိသိကျင်တဲ့ဟာပဲသိမသိတာလည်းရှိမယ်သိတာလည်းရှိမယ်ဆိုရင်တော့ရိုးရိုးစိတ်ပေါ့နော်မသိတာမရှိအောင်အကောင်လုံးသိနေအောင်တတိလေးထကြည့်နေမယ်ဆိုရင်သိတာတော့သိတာပဲဒါပေမဲ့အဲ့ဒီအသိထဲမှာတတိပါတယ်ကြောင့်သိတော့သိတယ်ဒါပေမဲ့တတိပါတဲ့အသိနဲ့တတိမပါတဲ့အသိမတူဘူးနော်သိတော့သိတယ်ဒါပေမဲ့တတိပါတဲ့အသိနဲ့တတိမပါတဲ့အသိမတူဘူးတတိမပါတဲ့အသိကြတော့သိအောင်ပဲသိတယ်မှတ်မှတ်သားသားမရှိဘူးပေါ့နော်သိကျင်တဲ့သိမဲ့မသိကျင်လည်းမသိဘူးခရုမဆိုင်ဘူးအဲတတိပါတဲ့အသိကြတော့ခရုဆိုင်နေတာမသိလို့ကမဖြစ်ဘူးကိုယ်တဏ္ဍာမှာဖြစ်နေတဲ့ဖြစ်စဉ်လေးတွေမသိပဲကြော်သွားတာမသိပဲလွန်သွားတာမသိပဲပြတ်သွားတာမရှိစေရဘူးကြည့်နေရင်တလားနဲ့ကိုမသိလိုက်ရင်သာရှိရမယ်ကိုယ်စိတ်ထဲမှာကတော့သိကိုသိရမယ်ဆိုတဲ့ခရုဆိုင်မှုလေးရှိနေရအဲ့ဒီကယူဆိုင်မှုလေးဟာတတိပဲဒီတော့အတိရဲ့တတိရဲ့အတူတူပဲအတိရဲ့တတိရဲ့အတူတူပဲနော်ဒီတော့သိပင်းနေတာဒီတတိခန္ဓာတော်ကလက်ကလေးလှုပ်ရင်လှုပ်တယ်လို့သိကြွားရင်ကြွားတယ်လို့သိရှေ့တွင်တိုးတယ်လို့သိနောက်ဆောင်ရင်နောက်ဆက်တယ်လို့သိပူရင်ပူတယ်လို့သိအေးရင်အေးတယ်လို့သိသိပင်းနေတာဒီတတိနော်သို့တော့တတိတသိပေးတဲ့နေရာမှာသိပေးရမယ်ဟောဒီခန္ဓာကပုဂ္ဂိုလ်တ attva ဒုဗ္ဗံကခြေလက်တော့မဟုတ်ဘူးမမြင်စေနဲ့နော်ပုဂ္ဂိုလ်တ attva မမြင်စေနဲ့ဒုဗ္ဗံကခြေလက်မမြင်စေနဲ့ဘာကိုပဲသိပေးရမှာလဲတဘာဝကိုပဲသိပေးတဘာဝကိုပဲသိပေးဆိုတဲ့အခါကျတော့တဘာဝဘယ်လိုခွဲမလဲအခုခွဲပြနေတာလေဟုတ်တယ်မလားတရားနာတော့ကတရားဟောတဲ့ပုဂ္ဂိုလ်ကခွဲပြီးတော့ပြနေတာကိုတရားနာတဲ့အချိန်တုန်းကမှတ်ထားပေါ့မှတ်ထားပေါ့မှတ်မထားရင်တော့ဘယ်သိမလဲမှတ်ထားနော်မှတ်ထားအဲ့ဒီတော့မှတ်ထားတဲ့အခါကျတော့ဘလို့ခွဲရမယ်ဆိုတဲ့နိလန်ကလေးတွေတွေ့လာမှာပဲပုံမှန်တရားမတွေ့စေနဲ့သဘာဝကိုမြင်အောင်ကြည့်ပရမတ္တစေနောက်တစ်ခါသဘာဝကိုမြင်တာတော့မှအဲ့ဒီသဘာဝအပေါ်မှာငါဆိုတဲ့အစွယ်မရှိစေနဲ့ငါနဲ့မဆိုင်ဘူးဒါငါနဲ့မဆိုင်ဘူးဟုတ်လားငါဆိုတာလည်းမရှိဘူးငါနဲ့လည်းမဆိုင်ဘူးအဲတော့မိမိစိတ်ထဲမှာရှိရမယ်ခံယူချက်၃မျိုးကဘာတော့ဟောဒီခန္ဓာတွေဒီငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဘာလဲအဲဒီခံယူချက်ကတော့ရှိကိုရှိထားရမယ်နော်ဒီခံယူချက်မရှိလို့မဖြစ်ဘူးဒီခံယူချက်ကမရှိဘူးဆိုရင်နာလာလေးပေါ်လာတယ်ကျင်နာလေးပေါ်လာတယ်ဒီနာလာလေးဘယ်လိုပြောင်းအောင်ဖြောင်းရပါမလဲပဲတွေးနေမှာပဲဟုတ်လားဒီကျင်နာလေးကိုဘယ်လိုပြောင်းအောင်ဖြောင်းရပါမလဲပဲတွေးနေမှာပဲနော်တွေးနေမှာပဲနာတယ်နာလာလေးကိုပျောက်ချင်တယ်ဆိုတာတဏ္ဍာဘာလို့ပျောက်ချင်တယ်လဲဆိုရင်မခံနိုင်လို့ပေါ့ဘာလို့မခံနိုင်တာလဲဆိုရင်ငါနဲ့ဆိုင်နေလို့ဟုတ်လားငါနဲ့ဆိုင်နေတော့ဒီနာရငါမခံနိုင်ပါဘူးဖြစ်လာတာကိုဒီတော့မခံနိုင်တာကတဏ္ဍာငါနဲ့ပတ်သက်တာကဒိဋ္ဌိဒိဋ္ဌိနဲ့တဏ္ဍာတရားနှစ်ပတ်မိမိရဲ့တဏ္ဍာမှာကိန်းနေတဲ့အခါကျတော့ဩဒီနာရငါမခံနိုင်ပါဘူးဒီလိုဖြစ်တာနော်ဒီနာရငါမခံနိုင်ပါဘူးဆိုကြတဲ့ကောကတဏ္ဍာဒိဋ္ဌိနဲ့စွဲနေပြီဟုတ်တယ်ပရိသတ်တွေဟုတ်လားတဏ္ဍာဒိဋ္ဌိနဲ့စွဲနေပြီဆိုကြတဲ့ကောကဝိပဿနာဖြစ်ဖို့လွယ်ပါမလားဒါကြောင့်မလို့နာရသဘောလေးပေါ်လာရင်ဒီနာရသဘောလေးဒီငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးအဲ့ဒီအမြင်ကြည်ကြည်လင်လင်လေးမြင်အောင်အဲ့ဒီအတိုင်းဆုံးဖြတ်နိုင်အောင်ကြိုးစားပြီးတော့ကြည်ပေးဖို့လိုပါတယ်ဟုတ်လားဟာနာလာတယ်ရွှေ့လိုက်မယ်ဟဲ့ဟာတော့ကြနာလာတယ်ဟာထရွှေ့အောင်မယ်ဒါဆိုရင်ဒီဘောမှာငါဆိုတဲ့အစွဲဝင်နေတယ် ငါဆိုတဲ့ဆက်ဝင်နေတဲ့မြတ်ကလပ်ပါလို့ဝိပဿနာဖြစ်ပါမှာဝိပဿနာမဖြစ်ဘူးငါနဲ့ကြည်တာဒီအမြင်မှန်လားအမြင်မှားလားငါမဟုတ်တဲ့အရာကိုကြည်မှအမြင်မှန်ဟုတ်လားငါဆရာကိုကြည်နေရင်အမြင်မှားငါမဟုတ်တဲ့အရာကိုကြည်မှအမြင်မှန်ဒီကနေ့ကျတော့နာတာလေးသည်ငါလားငါဥစ္စာလားငါနဲ့ဆိုင်သလားငါလားသဘောတရားလေးလားသဘောတရားလေးအကြောင်းအကျောင်းဖြစ်လာတဲ့အကျိုးသဘာဝတရားကလေးဒါငါမှမဟုတ်ပဲဟုတ်လားငါမှမဟုတ်ပဲငါဥစ္စာကဟုတ်ရလားမေးတော့ငါဥစ္စာလည်းမဟုတ်ဘူးကိုယ်ပိုင်တဲ့ပစ္စည်းမဟုတ်ဘူးနော်ငါဥစ္စာမဟုတ်တဲ့အတွက်ငါနဲ့ကောဆိုင်သလားမဆိုင်ဘူးနာရသည်ငါနဲ့မဆိုင်ဘူးဘာဖြစ်လို့တော့ကိုကဒီနေရာမှာမနာစီခြင်းမှုလေသူကနာလာတာပဲဟုတ်လားကိုကမနာစီခြင်းမှုသူကနာလာတယ်ကိုလုံးဆန္ဒမရှိဘဲနဲ့ပေါ်လာတာကိုကကိုနဲ့ဆိုင်လို့လားမဆိုင်လို့လားကိုနဲ့ဆိုင်တဲ့အရာဆိုကိုပြောသလိုဖြစ်ရမှာပေါ့မိမပေါ်နဲ့ဒီလိုမဟုတ်လားမိမဖြစ်နဲ့အမိန်ပေးလို့ကိုနဲ့ဆိုင်ရင်အမိန်ပေးလို့ရမလားမရဘူးလားကိုနဲ့ဆိုင်နေဆိုရင်ရမှာပေါ့ဟုတ်လားကိုနဲ့သာဆိုင်ရင်မင်းမလာနဲ့မင်းမဖြစ်နဲ့အမိန်ပေးလို့ရရမှာပေါ့ကိုနဲ့မဆိုင်ရင်အမိန်ပေးလို့ရပါမလားအဲ့တော့ကိုယ်ဆန္ဒမပါဘဲနဲ့ဖြစ်လာပြီဆိုကြတဲ့ကောကိုနဲ့ဆိုင်လို့လားမဆိုင်လို့မဆိုင်လို့အဲ့ဒါကိုမဆိုင်တာကိုဆိုင်တယ်လို့အတင်းဆွဲပြီးတော့မယုံမိဖို့အရေးကြီးတယ်။ဟုတ်တယ်မလား။တကယ်တမ်းကျတော့ဖြစ်လာတဲ့သဘာဝတရားကလေးတွေသည်ကိုယ်နဲ့ဆိုင်သလားမဆိုင်ဘူးလား။နားတာလဲကိုယ်နဲ့ကျင်တာလဲကိုယ်နဲ့မဆိုင်ဘူး။ကြိုက်တာလဲကိုယ်နဲ့မဆိုင်ဘူး။ပူတာလဲကိုယ်နဲ့မဆိုင်ဘူး။အေးတာလဲကိုယ်နဲ့မဆိုင်ဘူး။လှုပ်သွားတာလဲကိုယ်နဲ့မဆိုင်ဘူး။ဖြစ်လာတာလဲကိုယ်နဲ့မဆိုင်ဘူး။ပြက်သွားတာလဲဖြစ်လာခြင်းကြောင့်လဲဝမ်းသာစရာရှိလားပြတ်သွားခြင်းကြောင့်လဲဝမ်းနေစရာရှိလားမရှိဘူး။ဘာဖြစ်လို့တော့ကိုယ်နဲ့မဆိုင်ဘူး။အဲဒီလိုကိုယ်နဲ့မဆိုင်တဲ့အရာကလေးတစ်ခုကိုကြည့်တယ်လို့မျိုးကြည့်ပေးပါ။စူးစမ်းပြီးတော့ကြည့်ပေးပါနော်။ဘလောက်ပဲနာနာဘလောက်ပဲကျင်ညာဟာငါနဲ့မှမဆိုင်ပဲပဲ။သူဖြစ်ကျင်တယ်လို့ဖြစ်ပါစေ။ဖြစ်ခွင့်ပြုလိုက်ပါ။ဟုတ်လား။နာကျင်နာပါစေ။ကျင်ညာကျင်ပါစေ။ကဲ့ကျင်ကဲ့ပါစေ။ငါလည်းမဆိုင်ပဲပဲနော်မင်းသဘောနဲ့မင်းဖြစ်ချင်းဖြစ်ပါစေလှုပ်ထားလိုက်ဥပိ္ပခပြုထားလိုက်နော်ဥပိ္ပခပြုထားလိုက်အဲ့ဒါလို့ဥပိ္ပခပြုထားလိုက်မယ်ဆိုရင်နောက်ဆုံးအင်မတန်ပြည့်ထန်တဲ့နာရာကျင်နာပေါ်လာလို့ရွှေကာမတာရွှေရောလွယ်လွယ်နဲ့တော့မရွှေပြစ်တော့ဘူးဟုတ်တယ်မဟုတ်လားနေမငါနဲ့ဆိုင်တယ်ငါနဲ့ဆိုင်တယ်ဆိုလွယ်လွယ်နဲ့ရှင်းမိသားတယ်ရွှေတဲ့လဲလဲနဲ့ရွှေမိသွားတယ်ဆိုရင်အဲ့ဒီရွှေတဲ့သဘောတရားအပေါ်မှာရွှေတဲ့လုံငန်းအပေါ်မှာဘယ်လိုတွေဥသိသွားလို့လဲမေးတော့တဏနဲ့ဒိဋ္ဌိကဥသိသွားလို့လွယ်လွယ်နဲ့ရွှေမိတာအဲ့ဒီတော့လွယ်လွယ်နဲ့မရွှေမိစေနဲ့နော်ငါလည်းမဆိုင်ဘူးငါမဟုတ်ဘူးငါလည်းမပိုင်ဘူးငါမဟုတ်တဲ့အရာတွေပဲငါလည်းမဆိုင်တဲ့အရာတွေပဲသဘောတဖြစ်ချင်တိုင်းဖြစ်မှာပေါ့ပြည့်ချင်တိုင်းပြည့်မှာပေါ့ငါနဲ့မှမဆိုင်ပဲပဲဒါခံယူချက်ထားရမယ်နော်အဲ့ဒီခံယူချက်ကလေးထားပြီးတော့ကြည့်မှဒိဋ္ဌိအမြင်စင်စင်နဲ့ကြည့်တယ်လို့ဒီလိုခေါ်တာဒီတော့ဒိဋ္ဌိဖြောက်တယ်ဒိဋ္ဌိဖြောက်တယ်ဆိုတာဘာလို့ဖို့တော့မေးတော့ကြည့်တဲ့နေရာမှာအမြင်မှန်ဖြစ်ဖို့ဒိဋ္ဌိဖြောက်တာရှုတဲ့နေရာမှာအမြင်မှန်ဖြစ်ဖို့ဒိဋ္ဌိဖြောက်တာသိပေးတဲ့နေရာမှာအမြင်မှန်ဖြစ်ဖို့ဒိဋ္ဌိဖြောက်တာနော်ဒိဋ္ဌိရှိနေရင်အမြင်မှားဒိဋ္ဌိမပါမအမြင်မှန်နော်ဒီတော့အမြင်မှန်ဖြစ်ဖို့ဒိဋ္ဌိဖြုတ်ပေးရတာဒိဋ္ဌိဖြုတ်တယ်ဆိုရာရဲ့အမြင်မှန်ဆိုရာရဲ့အတူတူပဲအမြင်မှန်လို့ဒိဋ္ဌိဖြစ်တယ်ဒိဋ္ဌိအမြင်မှန်လို့ဒိဋ္ဌိစင်တာဒိဋ္ဌိစင်လို့လည်းအမြင်မှန်တာနော်အဲ့ဒီအမြင်လေးနဲ့မြင်အောင်ကြည့်အောင်အရင်ဆုံးအဲ့ဒီတော့ကြည့်တဲ့အခါကျတော့မှရုပ်တွေ့မဲ့နာမ်တွေ့မဲ့ပေါ့ခန္ဓာကိုယ်ကဖောက်ပြန်ရင်လည်းဖောက်ပြန်မယ်ဖောက်ပြန်တာယုတ်သိတာကနာ မဖောက်ပြရင်လည်းမဖောက်ပြမှုမဖောက်ပြနာကယုတ်သိတာကနံဒီလိုမဟုတ်လားနာတယ်နာတာကယုတ်သိတာကနံအနာလေးပြောသွားတော့ကောအနာပြောသွားတာကယုတ်ရဲ့သဘောသိတာကနံခံစားတာကဝေဒနာဒီလိုကိုစိတ်ထဲမှာအုံဖွာမှန်းတယ်လို့မှန်းနေရမှာဟုတ်လားမှတ်မိအောင်ကိုစိတ်ထဲမှာအမြဲတမ်းယုတ်နေရမှာငါနဲ့ဆိုင်တယ်လို့အတွေးကလေးတွေဝင်တိုင်းဝင်တိုင်းဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးနော်ငါမဟုတ်တဲ့အတိငါမဟုတ်ဆိုတဲ့အတိငါဥစ္စာမဟုတ်ဆိုတဲ့အတိငါနဲ့မဆိုင်ဘူးဆိုတဲ့အတိအဲ့ဒီအတိကလေးတွေတတိဟုတ်တယ်မလားတတိမပါဘဲနဲ့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဆိုတဲ့အတိဝင်ပါဘူးအတိတသက်ကဘာမှမပါဘူးရိုရိုသိတာဒီအတိဟုတ်တယ်မလားဘာမှမပါဘူးဘာခံစားချက်မှမပါဘူးဘာတတိထားတာမှမပါဘဲနဲ့ရိုရိုသိနေတယ်ဆိုတာကအတိစိတ်ပေါ့နော်စိတ်အဲ့ဒီစိတ်ထဲမှာအဲ့ဒီစိတ်ထဲမှာဟုတ်လားတခုခုကတတိထားတဲ့သဘောလေးပါလာရင်စိတ်တင်မကားတော့ဘူးတတိလေးလည်းပါလာပြီစိတ်တိတ်လည်းပါလာပြီပေါ့နော်ဒါကြောင့်မလို့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဘလို့ပဲငါလို့ထင်ထင်စိတ်ထဲမှာတော့ဘလို့ထားမလဲဟာငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးငါနဲ့ဆိုင်တယ်လို့ဘလို့ပဲထင်ထင်ငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးငါနဲ့မဆိုင်ဘူးဟုတ်လားငါနဲ့မဆိုင်ဘူးသဘောသူနာကျင်တာမနာကျင်နေတာငါနဲ့မဆိုင်ဘူးဒီလိုဆိုရင်စောစောက15မိနစ်အောက်နိုင်တဲ့ပုဂ္ဂိုလ်ကတိခတ်နိုင်တဲ့ပုဂ္ဂိုလ်ကအခုမိနစ်30တိခတ်နိုင်တယ်သောသောကမိနစ်30တိကနေတဲ့ပုဂ္ဂိုလ်သည်မိနစ်50တိကနိုင်သွားတယ်။ဘာဖြစ်လို့တော့ငါနဲ့ဖြစ်နေတဲ့အနာနဲ့ခွဲထုတ်ပလိုက်တာ။ဟုတ်လား။နာရာနဲ့ငါနဲ့မရောစီနဲ့။နာရာနဲ့ငါနဲ့မရောစီနဲ့။နော်။အဲ့ဒီနာရာကိုယုတ်လို့သဘောထားရင်ယုတ်နဲ့ငါနဲ့မရောစီနဲ့။ဝေဒနာလို့သဘောထားရင်ဝေဒနာနဲ့ငါနဲ့မရောစီနဲ့။စိတ်လို့သဘောထားရင်စိတ်နဲ့ငါနဲ့မရောစီနဲ့။မရောစင်တယ်လို့ပြောတာလည်းပဲတကယ်တမ်းကျတော့ငါရှိနေတယ်လို့ထင်နေရတာကိုဟုတ်တယ်မလားမရောစင်တယ်ဆိုတော့ဒါကနော်ဒါကငါဒါကခန္ဓာဒီခန္ဓာနဲ့ဒီငါနဲ့မရောစင်တယ်ဆိုတော့ငါလည်းရှိတယ်ခန္ဓာလည်းရှိဒီလိုပဲမရောဘူးလားရောတကယ်တမ်းကျတော့ခန္ဓာပဲရှိတယ်ငါရှိကိုမရှိဘူးနော်ငါရှိကိုမရှိဘူးဒီတော့ခန္ဓာနဲ့ငါနဲ့မရောစင်းနဲ့ဆိုတာစကားဖြစ်တာပြောလိုက်တာတကယ်တော့ကျတော့ဒီခန္ဓာနဲ့မှငါကိုမရှိဘူးငါမဟုတ်တဲ့ခန္ဓာကိုငါနဲ့သွားပြီးတော့မမြင်နဲ့ဒီနေရာမှာဘယ်နေရာမှမငါမပါစင်းနဲ့ဒါပြောတာဟုတ်လားငါမဟုတ်တဲ့ခန္ဓာငါနဲ့မဆိုင်တဲ့ခန္ဓာငါလည်းမရှိဘူးဘာပဲရှိလဲခန္ဓာပဲရှိတယ်ငါမရှိဘူးခန္ဓာပဲရှိငါမဟုတ်တဲ့နေရာမှာငါနဲ့သွားပြီးတော့မထဲမိစင်းနဲ့နော်ငါပါသွားတာနဲ့တပြိုင်တည်းဒိဋ္ဌိဖြစ်သွားပြီ။ဗာဒိဋ္ဌိလည်းတက္ကရာဒိဋ္ဌိ။ဒါကြောင့်မလို့ခန္ဓာနဲ့ငါနဲ့မရောစင်းနဲ့ဆိုတာဟာခန္ဓာကိုခန္ဓာအတမ်းမြင်အောင်ကြည့်ငါမပါစင်းနဲ့။ငါဆိုတာတကယ်တမ်းကျတော့မရှိပါဘူး။ဟုတ်လား။အဲ့ဒီလိုမြင်ရင်တတိပါသွားပြီလို့သဘောထား။နော်တတိမပါရင်အဲ့ဒီအမြင်မြင်ကိုမမြင်ဘူး။ဒီတော့အဲ့ဒီအမြင်မြင်တယ်ဆိုတဲ့ကောကဘလူပါသွားလို့လဲသတိပါလာလို့သတိပါလာလို့ဒီတော့သတိလေးပါလာပြီနော်အဲ့ဒီလိုသတိလေးပါလာတဲ့အခါကျတော့အဲ့ဒီသတိကအခုလိုတရားထိုင်တဲ့ဓမ္မောင်းနဲ့တရားထိုင်တော့မှသတိကပ်မယ်ဆိုရင်အများကြီးနောက်ကျသွားပြီအများကြီးနောက်ကျသွားပြီဘာဖြစ်လို့တော့တစ်နေ့လုံးသတိမကပ်ဖဲနဲ့နေပြီးတော့မှတရားထိုင်တဲ့အချိန်ကျမှသတိလာကပ်မယ်ဆိုရင်နော်ဒီတိကလွယ်လွယ်နဲ့ပေါ်နိုင်ပါ့အဲ့ဒီတော့တရားထိုင်တဲ့အချိန်မှလည်းတတိကတ်တယ်လို့တရားမထိုင်တဲ့အပြင်ပအချိန်မှလည်းတတိကတ်ရမှာပဲအတိကတ်ရမှာပဲအဲ့ဒီလိုမှမဟုတ်ဘဲနဲ့ပေါ်ပေါ်ဒဏ္ဍနေမယ်စကားပြောနေမယ်ဇင်းညာကမထစီးဖြတ်မှဆိုပေမဲ့ဇင်းညာကမထမစီးဖြတ်ဘဲနဲ့အများအမြင်မှတော့လမ်းလျှောက်နေတာပဲဒါပေမဲ့လည်းပဲကဲပြီးတော့တရားတရားစကားတွေပြောပြောနေတော့တယ်။ဟ သတိပါလို့လားမပါလို့လား ဒါသတိပ္ပဏလုံးဝမကိမ့်ဘူးဘုန်းကြီးပရိသတ်တွေဟုတ်လားနည်းနည်းလေးအားရနဲ့နေရာတို့တဲ့တောင်းတို့တဲ့စကားပြောနေပြီအများမြင်မှာတော့လမ်းလျှောက်နေတာပဲဒါပေမဲ့လှမ်းကြည့်လိုက်သူတို့ကစကားပြောနေတာကျတို့ကလှမ်းကြည့်လိုက်တခြားနေရာကြည့်တာမဟုတ်ဘူးပါးစပ်ကိုကြည့်တာမျက်နှာကိုကြည့်တာနော်ခြေထောက်ကိုကြည့်တာမဟုတ်ဘူးခြေထောက်ကိုကြည့်ရင်တော့လမ်းလျှောက်နေတာပဲဒါပေမဲ့မျက်နှာနဲ့ပါးစပ်ကိုကြည့်လိုက်ရင်သူသည်ခိုးပြီးတော့စကားပြောနေသလားမပြောဘူးလားဆိုတာခံမှန်းလို့ရတာပေါ့မရဘူးလားရအောင်အဲ့ဒါတော့စကားပြောနေခြင်းအပြင်တတိကိမ့်သလားမကိမ့်ဘူးလားကိမ့်ပါဘူးတတိမကိမ့်ဘူးအဲ့ဒီတော့တတိမကိမ့်မဲ့နေတဲ့ပုဂ္ဂိုလ်ဒီဟောဒီလိုဓမ္မယုံထဲမှာလာပြီးတော့ထိုင်ပြီးတော့တတိလေးနဲ့ကြည့်မယ်ဆိုပေမဲ့အပြင်ပမာမတတိကိမ့်မလာတဲ့ပုဂ္ဂိုလ်ဟာဒီထဲမှာကြာမှာတတိကိမ့်မှုဆိုတာအမတန်ခက်တယ်မလဲဘူးနော်ဉာဏ်ရင်းတဲ့ပုဂ္ဂိုလ်များဆိုရင်တော့မပြောတတ်ဘူးပေါ့လေဟုတ်လားညာရင်းတဲ့ပုဂ္ဂိုလ်များဆိုတော့မပြောတတ်ဘူးပေါ့ဒါပေမဲ့တာမညာမျိုးနဲ့ကတော့ဖြစ်ကိုမဖြစ်နိုင်ဘူးဆိုတော့ဒီနေရာမှာတတိကိမ့်မှုဆိုတာကအပြင်ပမှာလည်းတတိကိမ့်တဲ့အလေးကျင့်ကလေးရလာရမယ်အဲ့ဒါလို့ဖြစ်အောင်ကြိုးစားနော်အဲ့ဒါလို့ဖြစ်အောင်ကြိုးစားအဲ့ဒီအလေးကျင့်ကလေးရလာပြီဆိုရင်တတိကလေးခိုင်ခိုင်မမကိမ့်လာပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ကိုကြည့်လိုက်တိုင်းအာယုံပြုလိုက်တိုင်းปรมัตถ์ဆိုတဲ့ဟောဒီသဘောခန္ဓာပဲတွေ့မယ်ပညာခန္ဓာမတွေ့တော့ဘာဖြစ်လို့ပညာခန္ဓာမတွေ့တယ်လဲစောစောကတည်းကတတိထားနေတာကိုတတိထားနေရင်တော့ပညာခန္ဓာမတွေ့ဘူးတတိမထားမိတာနဲ့တပိုင်းနဲ့ပညာခန္ဓာတွေ့လိမ့်မယ်တတိထားနေရင်ငါမဟုတ်ဘူးတတိလွတ်သွားတာနဲ့တပိုင်းနဲ့ငါเนาะဒီတော့ဘာဖြစ်လို့တတိကိန်းရတာတော့ဘာဖြစ်လို့တတိကိန်းခန့်ရတာတော့တတိအဲဟောဒီအပေါ်မှာငါဆိုတဲ့ဆိုရင်ပါလာမှာဆိုလို့ပုဂ္ဂိုလ်တ attva ဆိုတဲ့ဆိုရင်ပါလာမှာဆိုလို့ဒီတော့ငါဆိုတဲ့ဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့ဆိုဒီဆိုလေးပါလာခဲ့တာနဲ့ဒီပဲနဲ့ဟာမှားသွားပြီတတိလက်လို့သွားပြီချက်ချင်းတတိရလိုက်တတိလက်လို့သွားပြီဆိုတာကိုယ့်ကိုယ်ကိုချက်ချင်းသိလိုက်ချက်ချင်းသိလိုက်တာဒီပဲနဲ့တတိပြန်ကတ်သွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒါဒီတတိပြန်ကတ်သွားတာပဲဒါတတိလေးပြန်ကတ်တတိလေးပြန်ကတ်နော်ဒီတော့အဲ့ဒီတော့တတိလေးပြန်ကတ်လိုက်တာနဲ့တပြိုင်နဲ့ဟာတာပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးသဘာဝတရားလေးဒါယုံနံဒီတိလေးပြန်ရသွားတာပေါ့နော်အဲ့တော့ယုံနံဆိုတဲ့အတိလေးရလိုက်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးမြင်လိုက်ယုံနံဆိုတဲ့အတိလေးရလိုက်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးမြင်လိုက်ဒီနှစ်ခုလွန်ဆွဲနေတာဟုတ်လားအဲ့ဒီနှစ်ခုလွန်ဆွဲနေတာဒီငါမဟုတ်ဘူးဆိုတဲ့အမြင်ဘက်ကနိုင်မှဝိပဿနာဖြစ်မှာပုဂ္ဂိုလ်တ attva ပဲငါပဲဆိုတဲ့အမြင်ဘက်ကနိုင်သွားရင်ဝိပဿနာဖြစ်ကုန်မဖြစ်ဘူးနော်ဝိပဿနာဖြစ်ကုန်မဖြစ်ဘူးဒါပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးဆိုတဲ့အားလေးကိုစွတ်တခါလေပုဂ္ဂိုလ်ငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒါတော့စွတ်တင်းပြီးတော့ငင်းနေတဲ့အခြေအနေမျိုးဟာမခိုင်ပါသေးဘူးဒါပေမဲ့ညင်းတော့ညင်းရမှာပဲနော်ပုဂ္ဂိုလ်တ attva ငါလို့ထင်တိုင်းထင်တယ်ဟာငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးဒါဘာလို့ဒါလဲညင်းတာသူကပုဂ္ဂိုလ်တ attva ဘာလို့ခန္ဓာကနေပြီးတော့မိမိအတိကနေပြီးတော့ပုဂ္ဂိုလ်တ attva ဘာလို့ပြောလာတယ်ကိုကဘာလို့ပြန်ညင်းမလဲဟာမင်းပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကြောင့်နဲ့ဒါငါမဟုတ်ဘူးငါနဲ့မဆိုင်ဘူးပြန်ညင်းနော်ပဲ့ကိုပဲ့ထုတ်ပလိုက်ရမှာဇွညင်းနေတယ်ဆိုတာဒီအဲ့ဒီလိုညင်းနေရသေးတာကိုကစိတ်ထဲမှာခံယူချက်အနေနဲ့မခိုင်ပါသေးလို့ပေါ့ကိုယ့်ဘက်ကမနိုင်သေးလို့ပေါ့ဟုတ်တယ်မို့လားကိုယ့်ဘက်ကမနိုင်သေးလို့ညံဘက်ကမနိုင်သေးလို့တတိဘက်ကမနိုင်သေးလို့မနိုင်သေးလို့ညင်းနေရတာပေါ့အဲ့ဒီတော့သိသိချာချာသဘောပေါက်အောင်ကြည့်ပြီးတော့ခံယူချက်အနေနဲ့အေးအေးဆေးဆေးလေးဒါငါမဟုတ်ဘူးငါအောင်ဆောင်မဟုတ်ဘူးငါနဲ့မဆိုင်ဘူးအဲ့ဒီလိုအေးအေးဆေးဆေးလေးကြည့်နိုင်သွားပြီဆိုရင်ဒါသတိဘက်ကနိုင်သွားပြီအဲ့ဒီလိုနိုင်အောင်ကြည့်နော်နိုင်အောင်ကြည့်ဒီတော့သတိဘက်ကနိုင်သွားပြီဆိုတဲ့အခါကျတော့ဘယ်အချိန်မှကြည့်လိုက်ကြည့်လိုက်ပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးညာနှောင်းပြတ်မသိရင်မမြင်ရင်တောင်မှညာကန်တော့အတော်များများတော့မြင်တော့မှာပဲအဲ့ဒီတော့မြင်သွားပြီဆိုရင်ဘုန်းကြီးတို့ဝိပဿနာလမ်း တက်ဖို့အတော်လေးနီးစပ်သွားပါပြီနော်ညာနှောင်းပြေဆိုတာကတော့သောတာပန်မှာမဖြစ်သေးရင်ညာနှောင်းပြေဖြစ်ဖို့တော့မလွယ်ဘူးပေါ့လေမလွယ်လည်းကိစ္စမရှိသေးဘူးမလွယ်တာကိုကြည့်ပြီးတော့မလုံဖဲနေရင်ပုတ်ခက်သွားလိမ့်မယ်မလွယ်သည်ဖြစ်စေလွယ်သည်ဖြစ်စေကြည့်ရမှာကယောဂီတို့ရဲ့တောင်းနော်အဲ့ဒီလိုကြည့်နေရင်တဖက်ကဒိဋ္ဌိတို့တဏ္ဍာတို့ကလည်းအပြိုင်နေတာပဲဒါငါပဲငါဥစ္စာပဲငါနဲ့ဆိုင်နေဒီနာရမင်းမခံနဲ့ရွှေ့ပလိုက်ရွှေ့ပလိုက်ရွှေ့ပလိုက်နဲ့ဘလုကတိုက်တွန်းနေတော့တဏ္ဍာနဲ့ဒိဋ္ဌိကတိုက်တွန်းနေတာဒါမင်းခန္ဓာကိုမင်းခြေတော့မင်းပေါ့မင်းတို့မင်းခါမင်းခြေလက်ဒီလောက်နာနေတာမင်းကြည့်နေမလားရွှေ့ပလိုက်ဆိုင်ဘလုကမိတ်ပြီတော့တဏ္ဍာနဲ့ဒိဋ္ဌိကတော့အမိတ်ပြီနေမှာပဲအဲ့ဒီစကားနားထောင်မရင်မှားသွားပြီဟုတ်လားလောဘနံပါတ်မိစင်းနဲ့ကိစ္စမရှိဘူးတန်ငါမမို့ပဲပဲပြန်ပြီးတော့ညင်းကြထုတ်ငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဒါကဒုဗောင်ငါချင်လည်းလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးတကယ်တမ်းကျတော့ဒုက္ခနာရဆိုပေမဲ့ဒုက္ခခွဲကြည့်စမ်းဘယ်နေရာမှာနာတဲ့သဘောတွေ့မလဲခြေတော်ကကျင်တယ်ဆိုပေမဲ့ခြေတော်ခွဲကြည့်စမ်းရှာကြည့်စမ်းကျင်တဲ့သဘောတွေ့မလားမတွေ့ပါဘူးနော်စိတ်ကထင်းနေတာခန္ဓာကိုယ်ထဲမှာကာယအခြေရှိတယ်တစ်ဖက်ကဒုတိယဇာရှိတယ်ကာယအခြေနဲ့ဒုတိယဇာနဲ့တိုက်ပြီးတော့เนาะဖောက်ပြန်မှုတွေဖြစ်နေတာဒုတိယစိတ်တွေဖြစ်နေတာဟုတ်လားဒါကရုပ်ရဲ့သဘောနာရဲ့သဘောသူတို့ရဲ့သဘောသူတို့လောက်နေတာလေသူတဘာဝသူဆောင်ရွက်နေတာပဲခန္ဓာကသူရဲ့သဘာဝသူပြနေတာဟာရုပ်ကဖောက်ပြန်တဲ့သဘောရှိတယ်ဖောက်ပြန်တဲ့သဘောရှိတယ်ဆိုတော့ရုပ်ကဖောက်ပြန်ပြနေတာမင်းတို့ငါကိုကြည့်ကြည့်ရင်ငါကဖောက်ပြန်တဲ့သဘောရှိတယ်။ငါဖောက်ပြန်ပြမယ်ဆိုပြီးတော့သူကဖောက်ပြန်ပြ။သူပြတာကိုကြည့်ဟုတ်တယ်။မင်းကဖောက်ပြန်တဲ့သဘောရှိတာမှန်သားပဲ။ကြည်ကျင်တဲ့လက်ခံလိုက်။ဟုတ်တယ်မဟုတ်လား။ကြည်ကျင်တဲ့လက်ခံလိုက်။ဖောက်ပြန်မှုတွေမဖြစ်အောင်အကာအကွယ်တွေဘာတွေလုပ်မနေနဲ့။အကာအကွယ်တွေဘာတွေလုပ်နေရင်သူ့ရဲ့ဖောက်ပြန်တဲ့သဘာဝကိုကိုကတားဆီးရမရဘူးလားရောက်။ဖောက်ပြန်တဲ့သဘာဝကိုမဖောက်ပြန်ပါနဲ့လို့တားဆီးရရောက်သွားတာပေါ့နော်ရောက်သွားတာပေါ့ဖောက်ပြန်တဲ့သဘာဝဖောက်ပြန်ခြင်းဖောက်ပြန်ပါစေဟုတ်လားနာထတဲ့သဘာဝနာကျင်တာပါစေဟုတ်တယ်မလားခန္ဓာကသူ့ရဲ့သဘာဝကိုသူပြနေတယ်ကိုယ်ကကြည့်သူ့သဘာဝကိုမြင်အောင်ကြည့်အေးဟုတ်တယ်မင်းကဖောက်ပြန်တဲ့သဘာဝပဲမှန်တယ်မင်းနာမည်နဲ့မင်းနဲ့တော့ kait နေတာပဲနာမည်ကလည်းယုတ်ယုတ်ဆိုတာကရုပ်ပတိတိရူပံဖောက်ပြန်တဲ့သဘောတည်းယုတ်နာမည်ကလည်းယုတ်သူ့ရဲ့လောကကလည်းဖောက်ပြန်တယ်နာမည်ကလည်းဖောက်ပြန်တဲ့တရားသူ့ရဲ့လောကကလည်းဖောက်ပြန်တဲ့လောကကိုလုံနေတယ်ဘာဆန်းလို့တော့အစကတည်းကယုတ်ဆိုတာဖောက်ပြန်တဲ့သဘောပဲလေဟုတ်တယ်မဟုတ်လားယုတ်ဆိုတာဘာလဲနာမ်ဆိုတာဘာလဲသိတတ်တဲ့သဘောပဲသိတတ်တဲ့သဘောဆိုတာသိတယ်ဆိုကြတဲ့ကောကဘယ်ဟာကိုတော့သိဘယ်ဟာကိုတော့မသိနဲ့လို့ဒီလိုခွဲပြောလို့ရပါဘူးမရပါဘူးသူသိကျင်တာသိမှာပေါ့နော်နားတယ်လို့လည်းသိကျင်သိမယ်မနာဘူးလို့လည်းသိကျင်သိမယ်ကျင်တယ်လို့လည်းသိကျင်သိမယ်မကျင်ဘူးလို့လည်းသိကျင်သိမယ်ကြိုက်တယ်လို့လည်းသိကျင်သိမယ်မကြိုက်ဘူးလို့လည်းသိကျင်သိမယ်သူသိကျင်တယ်လို့သိနေတာလေဒီလိုမဟုတ်လားသူသိကျင်တယ်လို့သိနေတဲ့နန္တရားကိုမင်းဒီလိုမသိနဲ့မနာတာကိုပဲမသိနာတာကိုမသိနဲ့လို့ဒီလိုသွားအမိန်ပေးလို့ရပါမလားသူသူ့လို့သူလုံးနေတာဟုတ်လားသူခေါရီခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ကြီးမှာเนาะသိစရာအာယုံတွေရှိနေတာကိုအဲ့ဒီအာယုံတွေသူလည်းသိနေတယ်လीသိစရာရှိလို့သိတာဘာလဲလဲသိစရာရှိလို့သိတာသိစရာရှိနေရင်သူကသိမှာပဲဟုတ်လားကောင်းတာတွေ့လဲသိမှာပဲမကောင်းတာတွေ့လဲသိမှာပဲကောင်းတာပဲသိမကောင်းတာမသိနဲ့လို့သွားပြောလို့ရပါဘူးခန္ဓာကသူ့လို့သူလုံးနေတာနော်ယောက်ကလည်းသူ့လို့သူလုံးနေတာနန်းကလည်းသူ့လို့သူလုံးနေတာအဲ့ဒါကိုအကာအကွယ်ပေးမှလားသူ့သဘောကိုမြင်အောင်ကြည့်ရမှာဒါဝိပဿနာရဲ့အလုပ်ပဲသွားအကာအကွယ်မပေးမိစေနဲ့အကာအကွယ်ပေးလိုက်တာကိုကမိတ္တရာမလုံးနဲ့လို့သွားတားရမရဘူးလားရောဝိပဿနာတရားရှုမှတ်တဲ့ပုဂ္ဂိုလ်သည်နော် ခန္ဓာရဲ့သဘာဝကိုသူ့သဘာဝအတိုင်းမပေါ်အောင်တားမယ်အလုံးလားသူ့သဘာဝအတိုင်းမြင်အောင်ကြည့်ရမယ်လို့လားသဘာဝအတိုင်းမြင်အောင်ကြည့်မှာသစ္စာမှန်ကန်တဲ့သဘောဖြစ်တာဟုတ်တယ်မဟုတ်လားသူ့သဘာဝအတိုင်းမဟုတ်ဖက်နဲ့တမျိုးတမျိုးပြောင်းပြီးတော့ကြည့်ရင်မှန်ကန်တဲ့သဘောဖြစ်ပါမလားဖြစ်ပါဘူးသစ္စာမခေါ်ဘူးဒါလိန်ကြည့်တာပဲဟုတ်လား လေလေလေပြပြီးတော့ကြည့်ရမရဘူးလားကြောက်အဲ့ဒါဆိုသစ္စာမဖြစ်တော့ဘူးเนาะဒါသစ္စာဖြစ်အောင်ကြည့်တယ်ဆိုတာဘယ်လိုကြည့်ရမှာလဲသူ့သဘာဝအတိုင်းမြင်အောင်ကြည့်ဖောက်ပြန်ရင်ဖောက်ပြန်တဲ့အတိုင်းကြည့်နိုင်နာတဲ့အတိုင်းကြည့်အနာပြောက်သွားရင်လည်းအနာပြောက်တဲ့အတိုင်းကြည့်သိရင်သိတဲ့အတိုင်းကြည့်ခံစားရင်ခံစားတဲ့အတိုင်းကြည့်ကောင်းတာခံစားလဲကောင်းတာခံစားတယ်လို့ကြည့်မကောင်းတာခံစားလဲမကောင ဟုတ်တယ်မလားခွာပြီးတော့ကြည်နော်ခွာပြီးတော့ကြည်ကိုရှင်မှာခြားရတဲ့ပစ္စည်းကလေးကြည်တယ်လို့မျိုးကြည်အဲ့ဒါတော့ကြည်တဲ့အခါတော့ဟုတ်တယ်ဖောက်ပြန်တဲ့သဘောလေးတွေ့တယ်သိတဲ့သဘောလေးတွေ့တယ်ဖောက်ပြန်တဲ့သဘောလေးကယုံသိတဲ့သဘောလေးကနံအဲ့ဒီလိုလေးများသဘောပေါက်သွားရင်ဒါယုံနာကွဲသွားပြီဘာလဲလဲယုံနာနဲ့ဘာနဲ့ကွဲသွားတာလဲငါနဲ့ကွဲသွားပြီငါနဲ့မဆိုင်တဲ့ယုံနာတွေ့သွားပြီဟုတ်တယ်မဟုတ်လားယုံနာကွဲသွားတယ်ဆိုတာဘာပြောတာလဲငါနဲ့မဆိုင်တဲ့ယုံနာတွေ့သွားပြီဒီယုံနာအပေါ်မှာငါဆိုတဲ့အမြင်မရှိတော့ဘူးဒီယုံနာအပေါ်မှာငါဆိုတဲ့အသိမရှိတော့ဘူးဒါရေးကြည့်ပါလေတကယ်လို့ရင်အမြတမ်းရေးကြည့်ပါလေနော်ဒီယုံနာအပေါ်မှာငါဆိုတဲ့အသိမရှိစေနဲ့ဒီယုံနာအပေါ်မှာငါဆိုတဲ့အမြင်မရှိစေနဲ့အဲ့ဒါမှယုံနာကွဲတယ်ခေါ်တာကိုဟုတ်လားအဲ့ဒါတော့ယုံနာကွဲတဲ့အခါဟုတ်ပြီမင်္ဂယုံမင်္ဂနာမင်္ဂယုံမင်္ဂနာတတိလေးကတ်ပြီးတော့ကြည့်တော့မတွေ့ရဘူးလားတွေ့ရတွေ့ပြီဆိုတော့သူ့ကိုမီးအောင်ဖမ်းမီးအောင်ဖမ်းဆိုတာကဘာပြောတာလဲစိတ်ကိုတခြားတစ်ပါးမရောက်စေနဲ့ဟုတ်လားစိတ်ကိုတခြားတစ်ပါးမရောက်စေနဲ့အပုဂ္ဂိုလ်လားဟာတတ္တဝါလားဟာအယုံလားဟာနာလားဟာတွေ့မနေနဲ့နော်စာရဲ့သဘောအရာလည်းတွေ့မနေနဲ့စာရမဘယ်လိုပဲရှိရှိဒီအချိန်မှာစာသည်စာကိုပြန်အယုံပြရမှာကိုယ်အလုံးမဟုတ်ဘူးခန္ဓာပြတာကိုကြည့်ရမှာကိုယ်အလုံးစာကိုအတမေ့ထားနော်ဂျာမနာမှာရှိတာလေးအတမေ့ထားကိုယ်နဲ့မဆိုင်ဘူးခန္ဓာမှာပြတာလေးကိုမြင်နေပြီဆိုရင်အဲ့ဒီမြင်နေတာလေးကိုပဲဆိုက်ဆိုက်မြက်မြက်ဖြစ်အောင်ကြည့်စမ်းဆွဲဆွဲမြက်မြက်ဖြစ်အောင်ကြည့်စမ်းစိတ်တွေဟိုရောက်တောင်မရောက်စေနဲ့နားတဲ့သဘောလေးမှတပါသူ့ရဲ့တရားဖြစ်တဲ့ဒီပုံကချင်းလဲရောက်အောင်မကြည့်နဲ့ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဒုဗောင်ကခြေလက်ကိုမမြင်အောင်ဆိုရင်နာရသဘောလေးတွေနာရသဘောလေးမှာပဲစိုက်ကြည့်ကျင်တဲ့သဘောလေးတွေကျင်တဲ့သဘောလေးမှာပဲစိုက်ကြည့်ကတ်တဲ့သဘောလေးတွေကတ်တဲ့သဘောလေးမှာပဲစိုက်ကြည့်ကိုယ်တွေးတွေမပါစေနဲ့ဘာကြောင့်နာတာလဲမတွေးနဲ့အဲ့ဒါဘာဖြစ်တာလဲမတွေးနဲ့ဘယ်တော့ပြောင်းပါမလဲမတွေးနဲ့ဒုက္ခနာသလားခြေတော်ကကျင်သလားမတွေးနဲ့ဟာဒုက္ခတော့ကွဲထွက်သွားမယ်ခြေတော်ကကွဲထွက်တော့မယ်ပြတ်ထွက်တော့မယ်မတွေးနဲ့ပြတ်ချင်ပြတ်မပြတ်ချင်တယ်ကိုလို့မဟုတ်ဘူးဟုတ်တယ်မလားတကယ်လည်းပြတ်ပါဘူးမပြတ်ပါဘူးကိုကသာထင်းနေတာနော်သူကတကယ်မပြတ်ပါဘူးအဲ့ဒီအချိန်မှာဘာအတွင်းမှာတွေးကြမလို့ဘူးကိုသဘောပေါက်တာလေးကိုသိအောင်လို့ကိုသဘောပေါက်တာလေးကိုကြည့်နေအောင်လို့နော်ကိုသိနေတာလေးကိုကြည့်နေအောင်လို့သိနေတာကတတိနဲ့သိနေတာဘလို့ကိုသိခန္ဓာကိုသိရုပ်ကိုသိတယ်ဝေဒနာကိုသိတယ်စိတ်ကိုသိတယ်ပေါ့အဲ့ဒီလိုသိကျန်တဲ့ခန္ဓာတွေကိုလည်းအတူတူသိရရောက်ပါတယ်နော်အဲ့ဒီလိုသိလို့ဟုတ်ပြီပုဂ္ဂိုလ်တ attva နဲ့ယုံနာနဲ့ကွဲသွားပြီဒီနေရာမှာပုဂ္ဂိုလ်တ attva မရှိဘူးငါမရှိဘူးလို့သဘောပေါက်သွားပြီဆိုရင်ဟောဒီယုံနာကိုမြင်ပြီယုံနာကိုတွေ့ပြီယုံနာကိုယုံနာပါပဲလို့သဘောပေါက်တဲ့အချိန်ဟာဒိဋ္ဌိစင်တဲ့အချိန်ဟုတ်တယ်မလားသောတာပန်ဖြစ်ရင်တော့အပိစင်တာပေါ့လေဒါပေမဲ့ဒီအချိန်မှာလည်းဒိဋ္ဌိကစဆင်းနေပြီဟုတ်တယ်မလားဒီအချိန်မှာဒိဋ္ဌိစပဲနေပြီနော်အဲ့ဒီတော့ပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးဒါယုံနာမှာပဲယုံနာမယ်ယုံနာမယ်ဆိုတော့ယုံနာ꿰တဲ့အချိန်ဒီယုံနာနဲ့မှငါမပါဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးငါနဲ့မဆိုင်ဘူးလို့သဘောပေါက်တဲ့အချိန်ဟာသက်ကာယဒိဋ္ဌိစင်တဲ့အချိန်ပါပဲအဲ့ဒီအချိန်ကျတော့ဝိပဿနာလုံလုံရရဖြစ်တော့ပါပြီဟုတ်လားအဲ့လိုကြည့်တဲ့အခါတော့ကဝိပဿနာမဖြစ်ခင်မှာဘယ်လိုကြည့်နေသေးတော့ဘယ်လိုကြည့်ရမှာတော့ ပထမရုပ်ကိုတွေ့တယ်နာမ်ကိုတွေ့တယ်သတ္တဘာဝလေးတွေတွေ့တယ်အဲ့ဒီသဘာဝလေးတွေတွေ့လာပြီဆိုရင်ဒုဗ္ဗံကခြေလက်ဆိုတဲ့ဒီစိတ်မရောက်အောင်ကိုကြောင့်မနာပါရှိတာတဲ့တရားနာတာတော့ငါတိထားတဲ့အတိကလေးတွေဒီစိတ်မရောက်အောင်မိမိခန္ဓာမှာပေါ်နေတဲ့အရာကလေးစီကိုပဲစိုက်စိုက်မြဲ့မြဲ့စွတ်စွတ်ဆက်ဆက်ကြည့်ပေးလိုက်နော်အဲ့တော့ကြည်ပေးလိုက်တဲ့အချိန်ဟာတမာတိဖြစ်တဲ့အချိန်ပဲဟုတ်လားစောစောတုန်းကတော့တမာတိမပါဘူးလားပါလားပါတာပါပဲတကယ်တမ်းပြောကြသဆိုရင်စကြည့်ကြတဲ့ကတမာတိပါပြီးသားနော်စကြည့်တဲ့ကတတိယတမာတိရဝရိယရသုံးပါးပေါင်းကြည့်နေတာဟုတ်လားတမာတိပါပြီးသားဘာဖြစ်လို့လဲဆိုတော့တမာတိဆိုတဲ့ဧကကတတရားသည်စိတ်အားလုံးနဲ့သူကဆိုင်းနေတာကိုဘယ်စိတ်ပဲပေါ်ပေါ်တမာတိကရှိပြီးသားစူးစိုက်မှုအာကောင်းတာနဲ့စူးစိုက်မှုအာမကောင်းတာပဲကွာမယ်ဟုတ်လားဒီတော့ပရမတ်သဘောပေါက်တဲ့ရှင်ကစူးစိုက်မှုအာမကောင်းနေဘူးဘာဖြစ်လို့အာမကောင်းတယ်လဲငါဟုတ်တယ်လို့လို့ငါမဟုတ်တယ်လို့လို့ဒုက္ခနာတယ်လို့လို့အဒုမဟုတ်ဘူးလို့လို့ခြေတလုံးကကိုက်တယ်လို့လို့ခြေတလုံးမဟုတ်ဘူးလို့လို့ဇဝေဇဝါဖြစ်နေတာကိုအဲ့ဒီတော့ဇဝေဇဝါဖြစ်နေတဲ့အခါကျတော့စိတ်တွေကမပြတ်လင်ဘူးလားပြတ်လင်တယ်ဟိုရောက်လဲဒီရောက်လဲဟုတ်တယ်လို့လို့မဟုတ်တယ်လို့လို့ဟုတ်တယ်လို့လို့မောဒလိုလိုတန်တရားဝိသေကိစ္စတွေဝင်နေတယ်။တန်တရားဝိသေကိစ္စဝင်လာရင်ဩရိစ္ဆာဖြစ်နေတယ်ပြန့်လွင့်နေတယ်နော်။အဲဒီလိုပြန့်လွင့်နေတဲ့အတွက်တမာရီကဘလုံးမဆူစည်းလို့မရဘူး။ဒီအချိန်မှာတမာရီပါတော့ပါတယ်ဒါပေမဲ့တမာရီအမကောင်းဘူး။အကောင်းတဲ့တမာရီမဖြစ်ဘူး။ဟုတ်တယ်မလား။တမာရီကတော့ပါတယ်နော်။တမာရီလုံးဝမပါဘူးလို့သွားမငင်းနဲ့တမာရီကအစကတည်းကပါပြီးသား။စိတ်ဖြစ်တိုင်းဖြစ်တိုင်းတမာရီပါတယ်။ဒါပေမဲ့အာမကောင်းသေးပါဘူးတဲ့။ဘာလို့အာမကောင်းသေးတယ်လဲဆိုတော့ तू ကြည့်ရမယ့်အာယုံကိုခြေကောက်ယူလို့မရသေးဘူးလေ။ဟုတ်တယ်မလား။ तू ကြည့်ရမယ့်အာယုံတစ်ခုခုကိုခြေကောက်ယူလို့ရပြီလား။မရပါဘူး။တတိမနဲ့ခြားလဲလဲနေသေးတယ်။တတိကဏ္ဍမှာခြားလဲလဲနေသေးတယ်။ဇဝေဇဝါဖြစ်နေသေးတယ်။ဟုတ်သလားမဟုတ်ဘူးလား။ဇဝေဇဝါဖြစ်နေသေးတယ်။ဟုတ်လား။ယုံလို့လို့ယုံမဟုတ်ဘူးလို့လို့နာမ်လို့လို့နာမ်မဟုတ်ဘူးလို့လို့ငါနဲ့ဆိုင်တယ်လို့လို့မဆိုင်တယ်လို့လို့နဲ့နဲ့နားလည်းတဲ့ခါငါငါနားတယ်အတော်တော်လေးလည်းကြာဟငါမဟုတ်ဘူးကိုယ်စိတ်ထဲမှာကငါလိုလိုငါမဟုတ်ဘူးလိုလိုငါနဲ့ဆိုင်တယ်လိုလိုမဆိုင်တယ်လိုလိုဇဝေဇဝါလေးတွေဖြစ်နေအဲ့ဒီလိုဇဝါဇဝေဇဝါလေးတွေဖြစ်နေတဲ့အတွက်တမာရီပါတော့ပါတယ်ဒါပေမဲ့ချစ်ကောယူလို့မရသေးဘူးအာယုံတစ်ခုကိုချစ်ကောယူလို့မရသေးဘူးအဲ့ဒီလိုချစ်ကောယူလို့မရသေးဘူးဆိုရင်ဘလို့မှချစ်ကောယူလို့မရနိုင်ဘူးဆိုရင်တမာရီကိုပြန်တီထောင်ပစ်လိုက်ပါပင်နေရာမှာတည်ထောင်မလဲဆိုရင်နာသီးပြားမှာတည်ထောင်ပေးလိုက်နော်ဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေတမာရီကိုပြန်တည်ထောင်ပေးလိုက်တမာရီလေးအားကောင်းအောင်ပြန်ကြိုးစားဟုတ်လားတမာရီလေးအားကောင်းအောင်ကြိုးစားလိုက်လို့တမာရီလေးအားကောင်းလာပြီဆိုရင်တော့တတိနဲ့တမာရီနဲ့ထတ်ချက်တတိအကူညီနဲ့တတိကလည်းတမာရီအကူညီယူတယ်တမာရီကလည်းတတိအကူညီယူတယ်အဲ့ဒီနှစ်ခုတခါတည်းအားကောင်းကောင်းနဲ့ကြီးလိုက်မယ်ဆိုရင်တော့အရှုကံခန္ဓာစီကိုပဲတတမမမရောက်ဘူးလားရောက်ပါအဲ့ဒါဆိုခြေကောက်ယူလို့ရသွားပြီဟုတ်တယ်မလားဘုန်းကြီးတို့အရှုကံခန္ဓာကိုကြည့်တဲ့နေရာမှာเนาะအသိဆိုတဲ့တတိကလေးနဲ့ကြည့်တာတော့မှန်တာပဲဒါပေမဲ့လို့လည်းပဲပုဂ္ဂိုလ်ဟုတ်တယ်လို့လို့မဟုတ်တယ်လို့လို့ပညာလို့လို့ပရမတ်လို့လို့ဒုဗ္ဗံကခြေလက်ဟုတ်တယ်လို့လို့မဟုတ်တယ်လို့လို့ဇဝေဇဝါဖြစ်နေတာเนาะအဲ့ဒီတော့ဇဝေဇဝါဖြစ်နေတာဒီဘာကြောင့်တုံးလို့မေးတော့တမာရီမဖြစ်လို့တမာရီမဖြစ်လို့အားမရှိဘူးတမာရီအားမရှိဘူးကြည့်တော့ကြည့်တယ်တမာရီအားမရှိဘူးတမာရီအားမရှိတော့ပညာပေါ်မှာရောက်သွားတတ်တယ်ဒုဗ္ဗံကခြေလက်စီစိတ်ရောက်သွားတတ်တယ်တမာရီအားလေးကောင်းသွားတော့မှပညာစီစိတ်မရောက်တော့ဘဲနဲ့ချေကုတ်ရပါနော်ဒါကြောင့်မလို့ဝိပဿနာရှုပြီဆိုရင်တမာရီအားကောင်းအောင်အရင်လုပ်ကြည့်ရတယ်တရက်နှစ်ရက်တမာရီအားကောင်းအရင်လုပ်ကြည့်ရတယ်နော်ဥပမာအားဖြင့်ပင့်ကိုကလေးတစ်ကောင်ပင့်ကိုအရင်အလဲကောင်မှဝစ်ပြီးတော့နေတယ်ဘာလို့နေတာလဲအားမွှေးနေတာနော်အပြေးလွှားလျှောက်သွားနေရင်အားမကုံဘူးလားကုံသွားမလားဒါကြောင့်ပင့်ကိုကလေးဒီအပြေးလွှားလျှောက်သွားနေတာလားတနေရာထဲမှာဝစ်နေတာအားမွှေးနေတာအားမွှေးနေတာဟုတ်လားညာဘက်တော့ကပုံကောင်ကလေးလာကတည်းကသွားစားတယ်ဘဘဲတော်ကပုဂ္ဂိုလ်ကလေးလာကြတဲ့သွားစားတယ်စပြီးဘယ်မှာပြန်ဝင်မှာလဲအလဲကောင်မှာပြန်ဝင်မှာဒါသူရဲ့အလုပ်ပဲနော်အဲ့တော့ပုဂ္ဂိုလ်ကလေးတွေလာကြရင်ကတ်တဲ့အချိန်သူသွားစားမယ်ပြင်ရင်အလဲကောင်မှာပြန်ဝင်အောင်မှာပဲ သွားအဲ့လိုအလဲကောင်းမှာဝစ်ပြီးတော့နေတဲ့အတွက်အာရင်ပြည့်အာရင်ပြည့်နေတဲ့အတွက်သူ့ရဲ့ခန္ဓာကိုယ်ကြီးတဲ့အင်းအားကြီးတဲ့ပိုးကောင်းပင်ဖြစ်လင်ကစားအနိုင်တိုက်ခိုက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီတ attva ရဲ့ဥကောင်းကိုဖောက်ပြီးတော့သွေးတောက်နိုင်တဲ့စွမ်းရည်မရှိဘူးလားရှိဘာဖြစ်လို့တော့အားကောင်းလို့ပေါ့နော်အားကောင်းလို့ပေါ့အားနေမယ်ဆိုရင်အဲ့ဒီလိုလုပ်နိုင်ပါမလားအဲ့ဒါကြောင့်မလို့ပင့်ကိုကလေးသည်ပင့်ကိုအိမ်ရဲ့အလဲကောင်းမှာဘာလို့ပြရလဲအားမွေးတဲ့သဘောမျိုးနဲ့ပေါ့နော်ပွင့်နေဟာလားငြိမ်ပြီးတော့နေငြိမ်ပြီးတော့နေပြီးတော့မှတာကောင်လေးလာရင်သွားစားတယ်ပြီးရင်ပြန်ငြိမ်နေတယ်အဲ့ဒီလိုပဲဘုန်းတော်ပရိသတ်တွေကလည်းပဲအရှုကံလေးထိရှားလိုက်ရှုလိုက်တယ်ရှုကြည့်လို့စမပြေရင်ဘာလို့မလဲဝင်လေထွက်လေနဲ့တမာရီပြန်တီထောင်ဟုတ်လားရှုလို့စမပြေရင်တမာရီပြန်လို့ရှုတဲ့အခါမှာပုဂ္ဂိုလ်လိုလိုတတ္တဝါလိုလိုရုပ်အဲရောက်ဟုတ်တယ်လို့လို့မဟုတ်ဘူးလို့လို့ပညာလို့လို့ပရမတ်လို့လို့ဒုက္ခငါချေလဲဟုတ်တယ်လို့လို့မဟုတ်တယ်လို့လို့ဇဝေဇဝါဖြစ်နေတယ်ဆိုရင်ဘာအားနဲ့နေလို့အဲ့ဒီတော့ဘာလို့မလဲတမာရီပြန်တီထောင်ပလိုက်ဟလာတမာရီပြန်တီထောင်ပလိုက်နော်တမာရီပြန်တီထောင်ဝင်လေထွက်လေလေးပြန်ကြည့်ဝင်လေသည်ထွက်လေသည်10မိနစ်လောက်ပြန်တမာရီတီထောင်ပေးလိုက်ပြီးတော့မှအရှုခံတရားလေးကိုစမ်းပြီးတော့ကြည့်ကြည့်ပေးလိုက်နော်အဲ့လိုကြည့်တဲ့နေရာမှာတတိတသက်နဲ့သွားရင်ပြဉ္ဉာဏ်နဲ့ပရမတ်ရောနေလိမ့်မယ်။ဘလူနဲ့သွားရမှာလဲ။တမာရီနဲ့တွဲသွား။တမာရီနဲ့တွဲသွား။ဟုတ်လား။တတိတရားနဲ့သွားမယ်ဆိုလို့ရှိရင်အင်အားမကောင်းဘူး။တမာရီပါမှအင်အားကောင်းတာ။ဒါကြောင့်တမာရီလေးပအောင်သွား။ဒုက္ခနာတဲ့ဒုနာတာကိုကြည့်မယ်။တမာရီလေးပါမှသွားကြည့်။တမာရီမပါရင်မကြည့်နိုင်ဘူး။ရှင်သလုံးကကြည့်နေတမာရီပါမှသွားကြည့်။တမာရီမပါရင်မကြည့်နိုင်ဘူး။နာရင်ကြည့်ပါနာရင်ကြည့်ပါဆိုပေမဲ့နာတိုင်းသွားကြည့်လို့မဖြစ်သေးဘူးဟုတ်တယ်မလားတထောသံကတော့ခြေတော်ကနာရင်နာတာကိုခြေတော်နာတာကိုကြည့်ဒုက္ခကပ်ရင်ဒုက္ခကြတာကိုကြည့်ကျင့်ရင်ကျင့်တာကိုကြည့်ဒါကတော့ထုံသံအတိုင်းတော့ပြောတာပေါ့နော်ဒါပေမဲ့တမာရီမပါပဲသွားကြည့်လို့ကတော့ဒုပောင်ကခြေတဲ့ဆိုတဲ့ပြဉ္ညာနဲ့ပဲတွဲမြင်ပါပဲပရမစစ်တွေမြင်မမလားဘာမပါလို့လဲဒီလိုဆိုရင်တမာရီအရေးကြီးတယ်ဆိုတာဘုန်းကြီးပရိသတ်တွေမယုံဘူးမယုံဘူးလားယုံလားတမာရီမပိုင်စမ်းကြည့်နော်ဘယ်တော့မှပုဂ္ဂိုလ်တတ္တဝါမပြောက်ဘူးဟုတ်တယ်မဟုတ်လားဘယ်တော့မှဒီပေါင်ကခြေတဲ့တဲ့အမြင်မပြောက်ဘူးဘာမပါလို့လဲအဲ့ဒါကြောင့်တမာရီပါမှသွားပါတမာရီကိုနော်ကိုယ့်ရဲ့ပခုံးပေါ်ကိုထမ်းပြီးတော့သွားပါဟဟလားကိုယ့်ရဲ့ပခုံးဘောကိုထမ်းပြီးတော့သွားတယ်လို့မျိုးကိုယ့်ရဲ့စိတ်အာယုံပြုတ်လိုက်တိုင်းအာယုံပြုတ်လိုက်တိုင်းတမာရီလေးနဲ့တွဲပြီးတော့အာယုံပြုတ်ပါပြီးတော့သိပြီတာကတတိစွတ်စွတ်ဆတ်ဆတ်ကြည့်နိုင်တာကတမာရီအဲ့ဒါတော့စွတ်စွတ်ဆတ်ဆတ်အယအမိဟောရိခန္ဓာကိုယ်ကိုချစ်ကောက်ယူပြီးတော့ဆော့ဆော့မြဲမြဲကြည့်နိုင်အောင်ကြိုးစားအဲ့ဒါတော့ကြည့်နိုင်အောင်ကြိုးစားမယ်ဆိုရင်ပညာမတွေ့တော့ဘူးဒုဗောင်ကချစ်လဲလဲမတွေ့တော့ဘူးစိုက်တာကြည့်ပြီးစိုက်တာကြည့်ပြီးဟုတ်လားမလောရဘူးဝိပဿနာရှုတဲ့သရမလောရဘူးเนาะမလောရဘူးလောနေလို့မရဘူးပြန်များလို့မရဘူးမြောင်းနေချက်တွေသိကြည့်လို့လည်းမရဘူးမြောင်းနေချက်တွေသိကြည့်နေရင်လည်းမရတတ်ဘူးဘာဖြစ်လို့တော့မြောင်းနေချက်သိကြည့်နေတဲ့အခါကျတော့ပြန့်လွင့်နေတာပေါ့ဟုတ်လားကောကုစားတွေဝင်နေတာเนาะအဲ့ဒါကြောင့်မလို့ကောကုစားတွေအော်ဒီစားတွေဝင်နေတာမြောင်းလေးကြလည်းမကြီးနဲ့ထိုက်တယ်ရင်ရလိမ့်မယ်မထိုက်ရင်မရသေးဘူးစူးစမ်းရမှာကိုလို့ထိုက်ရင်ရမယ်မထိုက်ရင်မရဘူးစူးစမ်းရမှာအဲ့ဒီလိုသဘောထားဟုတ်လားဗျာမများရဘူးမလောရဘူးဆန္ဒတွေသိမ့်မပြင်းထန်ရဘူးဆန္ဒတွေသာပြင်းထန်လာလို့ကတော့တစ်ခါတည်းတစ်ခါလုံးပူလောင်ပြီးတော့လေနော်ခေါင်းတွေကိုကြိုက်လာတဲ့အဖြစ်ကိုရောက်သွားမှာပဲဟုတ်လားအဲ့ဒါဆိုရင်ပြန်ပြေးဖို့ပဲစိတ်ကူးတော့တာအဲ့ဒါကြောင့်ဆန္ဒမစောနဲ့ထိုက်ရင်ရမယ်မထိုက်ရင်မရဘူးဘယ်လိုလုပ်ရမှာလဲကြိုးစားရမှာကကိုလိုအဲ့ဒီလိုသဘောထားပါနော်အဲ့ဒီလိုစိတ်အေးလက်အေးနဲ့ကြည့်ပါဝိပဿနာရှုတဲ့အခါစိတ်အေးလက်အေးနေတတ်ဖို့လိုတယ်စိတ်အေးလက်အေးနဲ့ကြည့်ဟုတ်လားစိတ်အေးလက်အေးနဲ့ကြည့်ပြန်မများနဲ့သဘာဝတရားကလေးကိုအေးစိစိထိုင်ကြည့်အေးစိစိထိုင်ကြည့်အဲ့ဒီအချိန်မှာငတ်ချင်တယ်ငိုက်သွားလိုက်မယ်ခိစ္စမရှိဘူးတမာရီလေးနဲ့သာငတ်ရင်ချက်ချင်း ပြန်ပြေးသွားတယ်အကြာကြီးဘယ်တော့မှမငိုက်ဘူးเนาะအဲ့တော့လမ်းလမ်းဆန်းဆန်းနဲ့ကြည့်ဘောကတရားမဟုတ်ဘူးဒီဘောကခြင်းလည်းမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးငါလည်းမဟုတ်ဘူးဘာလဲယုံနံယုံနံပါပဲဆိုတဲ့အတိကတတိယုံနံကိုတန်တမမမြင်အောင်ကြည့်တာကတမာတိဟုတ်လားတမာတိဒါတမာတိလက်နဲ့ကပါမဖြစ်မှာအဲ့တော့တမာရီလေးပြန်ကြိုးစားတာကအားမွေးတာနဲ့တူတယ်နော်တမာရီအားလေးကောင်းလာတဲ့အခါကျတော့မှရှုကန်တရားတွေကိုလှမ်းကြည့်ပေးလိုက်အဲ့ဒါကသားကောင်းကလေးကိုသွားပြီးတော့ဖန်ဆာရတဲ့တူတယ်အဲ့ဒီလိုလုံးမှဒီအာယုံကိုဆွဲဆွဲမြဲမြဲဖမ်းယူဆောက်ကင်နိုင်တဲ့အနေဒါရှိမယ်အဲ့ဒီလိုဆောက်ကင်နိုင်တဲ့အနေဒါရှိတော့မှအဲ့ဒီအချိန်မှာဘုန်းကြီးတို့ပြိတ္တတွေညံပေါ်လာတာပဲဟုတ်လားညံတဲ့ကြည့်ညံတဲ့ကြည့်ဆိုမဲ့ညံကဆော့ဆော့ကရှိပါမလားဒီပေါ်ညာအဖြစ်ယောဂီတွေကပြောတယ်။ဘာကြည့်မလဲ။ဖြည်းဖြည်းကြည့်မယ်။ဘာနဲ့ကြည့်။ဉာဏ်နဲ့ကြည့်။ဒါကပြောရပြောနေထုံးစံနဲ့ပြောနေကြတာကို။ဟုတ်တယ်မလား။ဖြည်းဖြည်းဖြည်းဖြည်းဆိုလဲဆိုပေမဲ့လေကိုဖြည်းဖြည်းဆိုတဲ့သူကဖြည်းဖြည်းမှမဟုတ်ပဲပဲ။နော်။ပြက်တာမြင်မှပြက်တယ်လို့မှတ်ဖြစ်တာမြင်မှဖြစ်တယ်လို့မှတ်။နော်။ကြည့်ကားစားမှဘာနဲ့ကြည့်။တတိနဲ့ကြည့်။တတိနဲ့ကြည့်ရင်လည်းတမာရီပါတွဲခေါ်။တမာရီလည်းပါလာပြီဆိုရင်ပညာဖြစ်မယ်။ပညာကဘယ်အချိန်မှဖြစ်မလဲဆိုရင်တမာရီအားလေးကောင်းလာတဲ့အချိန်မှပညာဖြစ်ပညာဖြစ်မယ်ဆိုပေမဲ့ပညာသည်သူ့အလိုလိုဖြစ်မလားဆိုတော့သူ့အလိုလိုတော့မဖြစ်နိုင်ဘူးဟုတ်လားတချို့တချို့ယောဂီတွေကပညာသူ့အလိုလိုဖြစ်လိုက်မယ်ဆိုပြီးတော့เนาะတတိတမာရီအားကောင်းရင်ပညာသူ့အလိုလိုဖြစ်လိုက်မယ်ဆိုပြီးတော့ပေပြီးတော့ရှုပ်နေကြတာဒါပေမဲ့အချိန်သာကုန်သွားတယ်ပညာမဖြစ်တာတွေအများကြီးပဲဒါပြီးပညာဖြစ်အောင်ပါလို့ရမလဲသောသောကလေးကညာတပရိညာအသိနဲ့တရားများများနာထားရမယ်တနည်းအားဖြင့်ပြောတော့သုတ္တမယညာရှိထားရမယ်ဟုတ်လားအဲတရားနာတဲ့အခါမှာရိုးရိုးနာရမလားပြည့်ပြည့်စုံစုံနာမလားခန္ဓာငါးပါးလောက်နေနာနေလို့မရဘူးနော်ပြည့်ပြည့်လောက်နေနာနေလို့မရဘူးဟုတ်လားအာရဏဆန္ဒပါးလောက်နေနာနေလို့မရဘူးဟောရကခန္ဓာဟောရကယောဟောရကခန္ဓာဟုတ်တာဒီလိုဖြစ်တာကဖြစ်တာဒီလိုဟာကပြက်တာအဲဒီလိုအသေးစိတ်လဲလဲပတ်ပတ်သဘောပေါက်အောင်နားထားညာတပရိညာလို့ခေါ်တယ်ဟုတ်တယ်မလားညာတပရိညာလို့ခေါ်တယ်အဲဒီညာတပရိညာအသိပိုင်ပြီဆိုရင်တမာရီအားကောင်းတာနဲ့ဉာဏ်သည်သူ့လိုလိုရောက်လာလိမ့်မယ်နော်ဘာမှအာမငယ်နဲ့ဘုန်းကြီးတို့ပြိတ္တည်းဟုတ်လားသမารီအာကောင်းအောင်သာကြိုးစားတတိယသမารီအာကောင်းအောင်သာကြိုးစားဉာဏ်တွေသူ့လိုလိုရောက်လာလိမ့်မယ်เนาะဒါပေမဲ့ဉာဏ်ရောက်လာဖို့ရန်အတွက်ကတော့ကိုကကြိုတင်ပြီးတော့ဘာလုပ်ထားရမှာလဲညာတပညာသိနဲ့တရားနာထားရမယ်တရားကိုသဘောပေါက်အောင်နာထားရအဲ့ဒီသဘောပေါက်ချက်ကိုခြေခံပြီးတော့မှတရားနာတော့ကသဘောပေါက်တာကသူများပေါ်လို့သူများပြောလို့သဘောပေါက်တာအခုသဘောပေါက်တာကကိုယ်တိုင်သဘောပေါက်တာဟုတ်တယ်မဟုတ်လားဒီကနေပြီးတော့မြို့ရဲကိုသွားမဲ့ပုဂ္ဂိုလ်တစ်ခါမှမရောက်ဘူးတဲ့ပုဂ္ဂိုလ်ကိုသိသိချာချာအေးအေးဆေးဆေးရှင်းလင်းမြေပုံနဲ့တကွာလမ်းညွန်နေပါလေအေးဆေးဆေးပြောပြသဘောမပေါက်ဘူးလားပေါက်ပါဒါပေမဲ့သူကလည်းမြေဝါးထင်နေမြင်တဲ့သဘောပေါက်တာလားမဟုတ်သေးမဟုတ်သေးပေမဲ့သဘောတော့ပေါက်နေပြီဟုတ်တယ်မလားဟာမြို့ရဲရောက်တဲ့အခါဟာဟုတ်တယ်စောစောတုန်းကကိုကသိထားတာလေဟာဒါကဖေယားဟာဒါကဖေယားဒါကဖေယားမြင်လိုက်တာနဲ့တန်းကနေတန်းကနေတန်းကနေမသိဘူးလားသိဘာဖြစ်လို့သိတော့ကြိုတင်ပြီးတော့သဘောပေါက်ထားလို့သိတာအခုလည်းပဲညာတပညာသိနေတာကြိုတင်သဘောပေါက်ထားမယ်ဆိုရင်တကယ်တော့ရှုတဲ့အခါမှာခန္ဓာမှမြင်လာပြီဆိုရင်မြင်လာတဲ့အရှုကခန္ဓာပေါ်မှာဟာဟုတ်တယ်ဒါကယုတ်ဟာဒါကနာဒါကဖြစ်တာဒါကပြက်တာတန်းကနေတန်းကနေတန်းကနေသဘောမပေါက်ဘူးလားပေါက်အဲ့ဒါကြောင့်ဒီနေရာမှာလိုချင်တဲ့ဉာဏ်သည်သဘောပေါက်တဲ့ဉာဏ်ဘာဉာဏ်လဲသဘောပေါက်တဲ့ဉာဏ်စရာတော့သူများပြောလို့သဘောပေါက်တယ်လားကိုယ်တိုင်မြင်လို့သဘောပေါက်တယ်ဒါကိုဉာဏ်ပွင့်တယ်လို့ခေါ်တာကိုဟုတ်လားဉာဏ်ပွင့်သွားပြီနော်ကိုယ်တိုင်သဘောပေါက်သွားပြီနော်စောစောတုန်းကသူများပြောလို့သဘောပေါက်တာကမေ့ကျင်မေ့သွားအောင်ပဲအခုကိုယ်တိုင်သဘောပေါက်သွားတာကြတော့မမေ့တော့ဘူးအဲ့တော့စောစောတုန်းကသဘောပေါက်မှုနဲ့အခုသဘောပေါက်မှုသည်အတူတူတော့အတူတူပဲဒါပေမဲ့ခိုင်မာတာနဲ့မခိုင်မာတာကွာသွားတယ်ဟုတ်လားသောသောကသဘောပေါက်တာကသူများပြောလို့သဘောပေါက်တာမို့လို့မခိုင်ပါဘူးအခုသဘောပေါက်တာကကိုယ်တိုင်သဘောပေါက်သွားတာမို့လို့ခိုင်ပါသွားပြီ အဲ့ဒါကိုညံပွင့်သွားပြီညံပွင့်သွားတဲ့အချိန်ဟာသောတာပန်ဖြစ်တာပဲမဲ့ဖို့ကြတာပဲဟုတ်လားအဲ့ဒါဘယ်အချိန်မှာမဲ့ညံဖွညာရတယ်မေးရင်ညံပွင့်သွားတဲ့အချိန်မှာမဲ့ညံဖွညာရသွားတာသူများပြောလို့သိတဲ့အချိန်ကနေပြီးတော့ကိုယ်တိုင်ကဟာဟုတ်တယ်ဟုတ်တယ်ဟုတ်တယ်လို့အဲ့ဒီလိုကောက်ချက်ချပြီးတော့ခေါင်းငှိမ့်နိုင်တဲ့အဆင့်ရောက်သွားပြီဆိုရင်အဲ့ဒါကိုယ်တိုင်သဘောပေါက်တာပဲအဲ့ဒီအချိန်ကညံပွင့်တဲ့အချိန်ပဲအဲ့ဒီအချိန်ကတတိသမารိပညာ၃ပါးစုံတဲ့အချိန်ပဲတတိသမารိပညာ၃ပါးပါရင်ကျန်တဲ့မဂ်ကင်၂ပါးလည်းပေါင်းပြီးတော့မဂ်ကင်၅ပါးမဖြစ်ဘူးလားဖြစ်လားဝိပဿနာမဂ်ကင်၅ပါးအဲ့ဒီမဂ်ကင်၅ပါးအားကောင်းသွားရင်ဝိပဿနာမဂ်ကင်၅ပါးကနေပြီးတော့လောကုတ္တရာမဂ်ကင်၈ပါးအစဉ်အထိမတိုးတက်ဘူးလားတိုးတက်အဲ့ဒီအချိန်ဟာတမတ်တဖို့ရတဲ့အချိန်ပါပဲဟုတ်ရဲ့လားသဘောပေါက်တယ်နော်ကြရပြီအဲ့ဒီတည်းကြိုးစားပါလို့တိုက်တွန်းနေတဲ့ဓာတုခေါ်လိုက်ကြ